ဒီနေ့သာသနာတော်နှစ်2559ခုနှစ်ကောဇာတကိ1385ခုနှစ်တော်သလင်လာပြီကျော်၄ရက်နေ့ညချမ်းအခါကာလမှာစကိုင်းတိုင်းဒေသကြီးမုံရွာမြို့ဆူတောင်းပြည်မြတ်စွာဘုရားပရဟံတော်တွင်မှဆင်းရင်ကျင်းပါတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲသဘင်မှာဒီနေ့ညဓမ္မပူဇာကုသိုလ်ရှင်များဖြစ်ကြတဲ့မိဘများကိုဥထိတ်ထားပြီးတော့ကင်ဆာယောဂအထူးကုဒေါက်တာစိမ့်လက်လက်တောင်းနောက်ပြီးတော့နှာနှာခေါင်းလေချောင်းအထူးကုဒေါက်တာတက်နိုင်ဝင်းအကြီးပြားအထူးကုဒေါက်တာရင်မင်းတင့်စုမိသားစုနှင့်ဓမ္မတဟာယတရားပွဲဖြစ်မြောက်ရေးအဖွဲ့မှစုပေါင်းဆင်ရင်ကျင်ပါတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲသဘင်ဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ညတရားနာရောက်ရှိလာကြတဲ့ဘေးသဘောင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဒီကနေ့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်။ဘေးသဘောင်းသူတော်ကောင်းတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြတယ်။ဒီတော့ဒီကနေ့ညဦးဇင်းတို့တကြောင်တီတော်လံတို့နာမည်ပေးပြီးတော့မဟာသတိပဌာနာတုတ်ကြီးကိုဟောတာဒါဒီကနေ့တတိယညပေါ့နော်အဲ့ဒါဦးဇင်းတို့ဝေဒနာနုပတနာသတိပဌာန်ရဲ့အကြောင်းကိုဒီကနေ့ဦးဇင်းတို့အကျေတဝန့်ပြောကြမယ်နာယူကြည်ညိုကြမယ်မနေ့တုန်းကကာယနုပတနာသတိပဌာန်ပထမဦးဆုံးနေ့ကသတိပဌာန်တရား၄ပါးကိုရှုမှတ်ပွားများရင်ရရှိနိုင်တဲ့အကျိုးကျေးဇူးခုနှစ်မျိုးဆိုပြီးတော့ဒါဒီကနေ့ဝေဒနာ అను ပဒနာသတိပဋ္ဌာန်အလဲကိုရောက်လာပါပြီဒီကနေ့ဦးဇင်းတို့ဝေဒနာတရားတွေနဲ့ပတ်သက်ပြီးတော့သုတ်တန်ဒေသနာသီးသီးမှာမြတ်စွာဘုရားဟောကြားထားတဲ့ဝေဒနာဆိုတဲ့ဒီခံစားချက်နဲ့ပတ်သက်တဲ့ဟောကြားချက်များကိုဦးဇင်းတို့တတ်နိုင်တဲ့များရှုစည်းပြီးတော့ပြောသွားဖို့အစီအစဉ်ထားပါတယ်ဒါကြောင့်ဘေးသဘောင်းသူတော်ကောင်းတို့ဒီကနေ့ဝေဒနာနဲ့ပတ်သက်ပြီးတော့နာယူကြည်ညိုကြရမယ်เนาะဒီတရားဒေသနာတော်ကိုမဟောကြသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုတော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုဒီစဉ်အားတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗေညုတဉာဏ်ဒီဟုသောပညာကိုသောမဟာကရုဏာကိုပညာကိုနှပန်းစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတိမြတ်တို့ရှိခိုးပူဇော်ကြအောင်စို့အလုံးလက်အုပ်ချီးမိုးပြီးတော့အာယုံပြုကြရအောင်ကရုဏာသီတလဟရယံပညာပေဇောတာဝိဟတမောဟဓမ္မံသာနရမရလောကကတဝန္တိဒုက္ခတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်အေးမြသောစိတ်နှလုံးလေးရှိတော်မူပါဘိထသောပညာပေဇောတဝိဟတမောဟဓမ္မံရဟတမတိဟုသောအယောင်အလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖယ်ခွာတော်မူပြီးထသောသာနရမရလောကကရုလူနှင့်မြမသတ္တဝါအနန္တတို့၏ကြောက်တီတန်တို့အလေးကလေးပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါ비ထသောဂတိဝိမုဒ္ဒံဒေဝမနုဿာနိရယာနေပေတတရိစ္ဆာလာယရှိငါတံသောဂတိရောမာလိဒုသဖြင့်ကင်းလွတ်တော်မူ비ထသောဒုက္ကတံသတ္တဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမျက်ရှုတော်မူပါ비ထသောဘုရားံတစ္ဆာလေးရတရားမြတ်ကိုလက်ပေါ်တင်တာပရမညာကဲ့သို့ယသာတေနံတိမြင်ပေတဖျားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မှာမူယုံနံနှဖျားဖြစ်ကြပါသောဖျားတပည့်တော်တို့သည်ဝိနေဝနာမကာယဝစီမနောခြေသုံးလီဒွါရပနာမဖြင့် ဒုက္ခယောကျောလဇောမောဟရှိခိုးဥညောပါဤမြတ်စွာဘုရားဒီကနေ့ဝေဒနာနုပဒနာသတိပဋ္ဌာန်ရဲ့အကြောင်းကိုဘေဒပေါင်းသူတော်ကောင်းတို့နာယူကြည်ညိုကြရမယ် ဝေဒနာနုပဒနာသတိပဋ္ဌာန်ရဲ့အကြောင်းကိုမပြောသေးခင်မှာဘုရားတို့အရှိခိုင်းတရားတွေနဲ့ဆက်ဆက်မှုရှိသေးဖို့ရရှင်ကိုရောင်မြတ်ကြီးစတင်ပြီးတော့မဟာသတိပဋ္ဌာန်တုတ်ကိုဟောတော့သတိပဋ္ဌာန်တရားကိုဘယ်လိုပွားများရမယ်ဆိုတာကိုမဟောသေးခင်မှာဒီသတိပဋ္ဌာန်တရားလေးပါးကိုပွားများမယ်စူးစမ်းမယ်အထောက်မယ်ဆိုလို့ရှိရင်ရရှိနိုင်တဲ့အကျိုးကျေးဇူးခုနှစ်မျိုးစပြီးတော့မပြောဘူးလားဗျာပြောတယ်နော alo mami ni melo ujian temar, no? Ribut ada ya lewa gu pamya mesoye. Nombor de jasi nene cuci juga. Tada nang widow dia. Tada waru ya tanda mam sepone de. Soya ni jilu soya de lewa doa moha kiri da dia mian kencing tua nene sura cuci juga, no? Na ujian lo. Toka pri dewa nan tamate kemaya. สุเยญญ์ตอกะเนงูจุยจินปริเทวะโรโกลုံเหมี่ยวตวาสิไหนเนโซเรอโจจีซูทุกข์โทมนัตตานะอัตถิงกมายะกูสินเยจินทุกข์สิทธิ์สินเยจินโทมนัตตะเตยะโรโกฉုံงิ้งตวาสิไหนเนโซเรอโจจีซูนาวญาญัตตะอธิกมายะอริยะมัญญังโกยะปิรอกิเลสตาริโกตุอะเสนะตุเปตัตติโทกิเลสตาโรจองผิดบ่ล่ะเม ทุกข์ฤโกฉုံงิ้งตวาสิไหนละอ่อนสวนตัตติสิเดอริยะมัญญังโกยาจินสุเดอโจจีซูนาวนิพพานัตตะติสิกิริยายะนิพพานชันตาโกผู่ญานภิ่ญอภัมมังวนสาญ่หมอกปุญญัญญ์สุเดอโจจีซูสุปิรองมหาตริปิฏฐานเตยะ 4 ภาโกปวงญะอัธุเมสุรุสิยะ ยาชิสีနိုင်တဲ့ตริปิฏฐานเตีย4ပါနံပါတ်1กายานุปัตตนาตริปิฏฐานနံပါတ်2เวทนานุปัตตนาตริปิฏฐานနံပါတ်3สิทธานุปัตตนาตริปิฏฐานနံပါတ်4ธัมมานุปัตตนาตริปิฏฐานလို့ตริปิฏฐานเตีย4ပါအဲ့ဒါမနေတော့ငါဦးဇင်းတို့กายานุปัตตนาตริปิฏฐานဆိုတာဘယ်လိုရှိမှပွားများရတယ်ဆိုတာကိုမြတ်စွာဘုရားဟောကြားထားတဲ့အတိုင်း ပိုင်းကြီး24ပိုင်းခွဲကြံစိတ်ဖြာဝေဖန်ပြီးတော့ဒါဦးဇင်းတို့ပြောခဲ့ပါပြီပိဋကပေါင်းသူတော်ကောင်းတို့လည်းပဲနာယူကြည်ညိုခဲ့ကြပြီးပါပြီဟုတ်လားအဲ့တော့ဦးဇင်းတို့ဒီကနေ့ဝေဒနာနုပတ္တနာသတိပဋ္ဌာန်နဲ့ဝေဒနာဆိုတာပိဋကပေါင်းသူတော်ကောင်းတို့အားလုံးဗမာစကလုံးလိုတောင်ဖြစ်နေပါပြီဝေဒနာဆိုတဲ့ပါဠိစကားလေးကနော်ဝေဒနာဆိုတာခံစားချက်ခံစားမှုပေါ့ ဒီဝေဒနာဆိုတာကစိတ်ဖြစ်တိုင်းဝေဒနာပါတယ်တဲ့ဒါလေးကိုဦးဇင်းတို့ပေးသဘောသူတော်ကောင်းတို့အရင်နားလည်ထားရမယ်ဝေဒနာလို့ပြောလိုက်ရင်ယောဂါသဘောမျိုးကိုသွားပြီးတော့မမှတ်ရဘူးเนาะယောဂါကိုပြောတာမဟုတ်ဝေဒနာဆိုတာစိတ်ဖြစ်တိုင်းပါတယ်စိတ်ရဲ့ခံစားမှုခံစားချက်ကောင်းမြတ်တဲ့အာယုန်နဲ့တွေ့ရင်စိတ်ထဲမှာကောင်းသွားတဲ့သဘောလေးချမ်းသာသွားတဲ့သဘောလေး မကောင်းတဲ့အာယုန်နေနဲ့တွေ့လာတဲ့အခါမှာစိတ်ထဲမှာအနိခက်သွားတဲ့သဘောစိတ်ထဲမှာမကောင်းသွားတဲ့သဘောဆင်းရဲသွားတဲ့သဘောနော်အဲ့ဒါလိုကောင်းတဲ့ဒုက္ခဝေဒနာမကောင်းတဲ့ဒုက္ခဝေဒနာများသောအားဖြင့်ဒကာဓမ္မတို့ဦးဇင်းတို့ဒီဝေဒနာတရားတွေမိမိတဏ္ဍာမှာဖြစ်တဲ့အခါမှာကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဆိုတဲ့အလေအလက်ဝေဒနာဆိုတာရှိသေးတယ်တဲ့သူကတော့အလွန်အသိခက်တဲ့ဝေ ဒုက္ခဝေဒနာတဲ့ဆိုတော့ဒုက္ခဝေဒနာတဲ့ဆိုတော့ဒုက္ခဝေဒနာတဲ့ဆိုတော့ဒုက္ခဝေဒနာတဲ့ဆိုတော့ဒုက္ခဝေဒနာတဲ့ဆိုတော့ဒုက္ခဝေဒနာတဲ့ဆိုတော့ဒုက္ခဝေဒနာတဲ့ဆိုတော့ဒုက္ခဝေဒနာတဲ့ဆိုတော့ဒုက္ခဝေဒနာတဲ့ဆိုတော့ဒုက္ခဝေဒနာတဲ့ဆိုတော့ဒုက္ခဝေဒနာတဲ့ဆိုတော့ဒုက္ခဝေဒနာတဲ့ဆိုတော့ဒုက္ခဝေဒနာတဲ့ဆိုတော့ဒုက္ခဝေဒနာ ဆင်းရဲတာလည်းမဟုတ်ချမ်းသာတာလည်းမဟုတ်တဲ့အလေအလတ်ဝေဒနာဆိုတာရှိသေးတယ်အဲ့ဒီဝေဒနာကြတော့တိနိုင်ခဲ့တယ်ပေါ့တိနိုင်ခဲ့လို့ဒါတိနိုင်ခဲ့တာတကယ်စင်စစ်လူဘဝကြီးမှာအဲ့ဒီအတုခမတုခဆိုတဲ့ဥပေက္ခဝေဒနာတွေကပဲအဖြစ်များတဲ့တဲ့ဒါလေဒီစရောဘုရားကြီးပြောခဲ့တာပါနော်လူလောကမှာဒုက္ခရဲ့ဒုက္ခရဲ့ဆိုပြီးတော့ထင်ရှားတဲ့ဝေဒနာတွေဟာကြိုးကြာကြိုးကြာပဲ ဝေဒနာကိုအကြံမြတ်အဖြစ်အတ္တလို့ဒုက္ခဝေဒနာဒုက္ခဝေဒနာအဒုက္ခမဒုက္ခဝေဒနာဆိုပြီးတော့မြတ်စွာဘုရားကဒေသနာတော်တွေထဲမှာဝေဒနာနဲ့ပတ်သက်ပြီးတော့ဒီ၃မျိုးကိုပဲအဟောများတယ်ဒါပေမဲ့ဝေဒနာတွေနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားမျိုးစားတွေဘယ်လောက်ဟောထားတယ်ဆိုတာကိုနောက်ပိုင်းကျတော့ဦးဇင်းတို့ပြောပါမယ်အဲ့ဒါဦးဇင်းတို့အခုဝေဒနာနုပဒနာသတိပဋ္ဌာန်ကိုဟောတဲ ုနားလေဖို့နော်ဝေဒနာ၉ပါးတတိထားပြီးတော့ရှုမှတ်ပွားများဖို့ဒီနေ့အဖြစ်မိမိတန်တာမှာဖြစ်လာတိုင်းဖြစ်လာတိုင်းဒီဝေဒနာသဘောတရားလေးတွေကိုအမှန်တိုင်သိအောင်ကြိုးစားဖို့မြတ်စွာဘုရားကတိုက်တွန်းတာနော်အဲ့ဒါဥစဉ်တို့ဘလို့စပြီးတော့မြတ်စွာဘုရားကဝေဒနာဥပဒနာတတိပဌာမဟောတယ်ဆိုလို့ရှိရယ်နော်ဒုက္ခဝဝေဒယမာနောဒုက္ခဝဝေဒနာဝေဒယမာနောဒုက္ခဝေဒနာဝေဒယမိတိသာနာတိတဲ့ချမ်းသာတဲ့ခံစားမှုမိမိတဏ္ဍာမှာဖြစ်လာပြီဆိုရင်ချမ်းသာတဲ့ခံစားမှုဖြစ်နေတယ်လို့သိရမယ်တဲ့ရိုးရိုးလေးနော်ချမ်းသာတဲ့ခံစားမှုဖြစ်လာပြီဆိုရင်ငါချမ်းသာတဲ့ခံစားမှုဖြစ်နေတယ်လို့အဲ့ဒီခံစားမှုလေးကိုဟိုစိတ်ဆိုင်ပြီးတော့သိလိုက်ရမယ်ပေါ့နော်ဆိုကြပါစို့ဒီနေရာမှာပိဋကပေါင်းတော်ပေါင်းတို့တတိယသဘောလေးကိုနည်းနည်းဦးဇင်းတို့ပြောဦးမယ်တတိဆိုတာအာယုံကိုယူပေးတဲ့သဘောလို့နော်ဘာမခေါ်ချုပ်စတော်ကြီးကအဲ့လိုအဓိပ္ပာယ်ဖွင့်တယ်တတိဆိုတာအာယုံကိုယူပေးတာနော်မြင်အောင်ပြလိုက်တာပါပဲအာယုံကိုအဲ့ဒါတတိကအာယုံကိုပြတာအဲ့ဒီတတိကပြလာတဲ့အာယုံကိုဒါဟာအကောင်းလားဒါဟာအဆိုးလားဒါဟာဘယ်သဘောတဘာဝရှိတယ်လဲလို့သိအောင်လုပ်တာကသိတဲ့အစွမ်းကပညာနော်ပညာကသိတာသတိကပြတာဒီနေရာမှာပိဋကပေါင်းစတော်တို့ပြတဲ့လူမရှိဘဲနဲ့သိတယ်ဆိုတာမဖြစ်နိုင်ဘူးအဲ့ဒါကိုစတော်ကြီးကဥမာတစ်မျိုးနဲ့ပြောသေးတယ်သတိကတဲ့ဇာအုပ်တုပ်ကိုလှက်ပြလိုက်တယ်လို့ပဲတဲ့ပညာကအဲ့ဒီမှာဒါဘာတွေရေးထားတာလဲဆိုတာကိုဖတ်လိုက်တယ်ပေါ့နော်ဘယ်သူကအရင်လုပ်လဲတတိကအရင်လှုပ်တယ်နော်တတိကအလွန်ပြထမ်းတဲ့သဘောရှိတယ်အဲ့လိုပဲမနေ့တုန်းကပြောခဲ့တဲ့ကာယတွေအကြောင်းကိုရှုတဲ့နေရာမှာလည်းပဲတတိကအဲ့ဒီကာယတွေဟူသောအာယုံကိုပြတာပေါ့အာယုံကိုစိတ်သိသွားအောင်ယူပေးလိုက်တာပေါ့အဲ့ဒီကြတော့မှတတိပြလာတဲ့အာယုံကိုသုံးသပ်ပြီးတော့ဒါဟာမမြဲတဲ့သဘောဒါဟာဆင်းရဲတဲ့သဘောဒါဟာတန်ဖိုးမရှိတဲ့သဘောလို့သိသွားတာကြတော့ပညာရဲ့ကိစ္စနော်ပညာဟာမပြနိုင်တယ်လို့တတိကလည်းမသိနိုင်ဘူးသတိကပြတယ်ပညာကသိတယ်နော်ဒါကြောင့်ပိဋကပေါင်းသူတော်တို့ဒုက္ခဝေဒနာဖြစ်လာပြီဆိုလို့ရှိရင်ဒုက္ခဝေဒနာဖြစ်နေတယ်လို့သိပါလေအဲ့အဲ့လိုပဲဦးဇင်းတို့ဒုက္ခဝဝေဒနာဝေဒယမာနောဒုက္ခဝေဒနာဝေဒယမိတိပဇာနာတိဆင်းရဲတဲ့ခံစားချက်တွေဖြစ်လာရင်လည်းပဲဆင်းရဲတဲ့ခံစားချက်တွေဖြစ်နေတယ်လို့သိပါတဲ့နော်အဲ့လိုပဲအဒုက္ခမဒုက္ခဝေဒနာဝေဒယမာနောအဒုက္ခမဒုက္ခဝေဒနာဝေဒယမိတိပဇာနာတိချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်တဲ့အလေအလတ်ဝေဒနာတွေဖြစ်လာရင်လည်းပဲချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်အလေလက်ဝေဒနာတွေဖြစ်နေတယ်လို့သိပါတဲ့တဲ့တဲ့သိခိုင်းတာအပူလိုမရှိသေးရဘူးဖြည့်ဆွက်ချက်တွေနှုတ်ပယ်ချက်တွေမပါသေးရဘူးချမ်းသာတယ်ဆိုရင်ချမ်းသာတယ်လို့သိပါဆင်းရဲတယ်ဆိုရင်ဆင်းရဲတယ်လို့သိပါချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်တဲ့ဝေဒနာတွေကိုလည်းပဲအမှန်တိုင်းသိပါဒါဥရင်တို့၃မျိုးဝေဒနာ၃မျိုးကိုမူတည်လိုက်တယ်ပေါ့ပြီးတော့မှမြတ်စွာဘုရားကအဲ့ဒီဝေဒနာ၃မျိုးမှာလည်းပဲကာမဂုဏ်နဲ့ဆက်ဆက်ပြီးတော့ဖြစ်တဲ့ဝေဒနာ၃မျိုးကာမဂုဏ်နဲ့မဆက်ဆက်ဘဲနဲ့ဖြစ်တဲ့ဝေဒနာ၃မျိုးဆိုပြီးတော့အလုံးဝေဒနာ၉မျိုး ဒီ တိပ္ပတံ ပါဠိတော်မှာမြတ်စွာဘုရားဟောတယ်။အဲ့ဒါကိုအသုံးအနှုန်းလေးကတာမိတံဝါဒုက္ခဝေဒနာဝေဒယာမိတိ။ဟောဒုက္ခဝေဒနာဟာတာမိတအာမိတတိဟုသောအစာနဲ့တကွဖြစ်တယ်။ဆိုလိုတာကကာမဂုဏ်အာယုန်နဲ့ဆက်ဆက်ပြီးတော့စိတ်ထဲမှာဖြစ်ပေါ်လာတဲ့ချမ်းသာတဲ့သဘောလေး။ပို့ပြီးတော့အသေးစိတ်သွားပြီနော်။ဒုက္ခတောင်ရိုးရိုးမဟုတ်ဘူး။ကာမဂုဏ်အာယုန်နဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်လာတဲ့စိတ်ရဲ့ချမ်းသာမှုသဘောလေးဟုတ်လားအဲ့ဒါလေးဖြစ်လာရင်လည်းပဲဒါဟာကာမဂုဏ်နဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်လာတဲ့ချမ်းသာတဲ့ဒုက္ခဝေဒနာလို့သိပါတဲ့ဒုက္ခဝေဒနာကလည်းနှစ်မျိုးရှိလာတယ်နှစ်မျိုးပွဲထွက်သွားတယ်နိရာမိတဒုက္ခကာမဂုဏ်အာယုန်ဒီဟုသောအစာနဲ့မဆက်ဆက်တဲ့ဒုက္ခဝေဒနာလို့လည်းရှိသေးတယ်တဲ့အဲ့ဒါကတဲ့နဲ့ပြောရရင်တော့တရားဓမ္မနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ချမ်းသာတဲ့ဝေဒနာတစ်မျိုးပေါ့ဆိုကြပါစို့ကန္နာမှာဖြစ်နေတဲ့သဘာဝတရားတွေကိုဖြစ်နေတဲ့အတိုင်းတိနေလို့ဒါဟာမမြင်တဲ့သဘာဝတရားတွေပဲဆင်းရဲတဲ့သဘာဝတရားတွေပဲလို့တိလာတဲ့အခါမျိုးမှာစိတ်ဟာလောဘဒေါသမောဟကင်းတဲ့အတွက်ကြောင့်သက်တာရာချမ်းသာမှုငြိမ်းချမ်းမှုဆိုတာကိုရတယ်ဟုတ်လားအဲ့ဒါလို့တရားဓမ္မကြောင့်ဖြစ်ပေါ်လာတဲ့ဒုက္ခဝေဒနာကိုနိရာမိတာဒုက္ခလို့ဇာတဲ့ကအဲ့လိုသုံးနှုန်းတယ်ဟောဒုက္ခကယောယောဒုက္ခပထမမူတည်လိုက်တယ်နော်ပြီးတော့ကွဲထွက်လာတာဗာလဲကာမဂုဏ်အစာနဲ့ဆက်ဆက်တဲ့ဒုက္ခဝေဒနာရယ်ကာမဂုဏ်အစာနဲ့မဆက်ဆက်တဲ့တရားဓမ္မနဲ့ဆက်ဆက်တဲ့ဒုက္ခဝေဒနာရယ်လို့ဘယ်နှမျိုးကွဲထွက်သွားတော့နှမျိုးကွဲထွက်သွားတယ်အဲ့ဒါလိုပဲဒုက္ခဝေဒနာကလည်းပဲနော်တာမိတဒုက္ခကာမဂုဏ်အာယုန်နဲ့ဆက်ဆက်ပြီးတော့ဖြစ်တဲ့ဒုက္ခဝေဒနာဆိုကြပါစို့ကိုလိုချင်တာကိုမရလို့ရှိနေတာတွေပျက်စီးသွားလို့စိတ်တိမ်မကြံဖြစ်ပြီးတော့စိတ်ထဲမှာဆင်းရဲရတယ်ပူလုံရတာတွေမရှိဘူးလားဗျာရှိတယ်အဲ့ဒါကာမဂုဏ်အာယုန်ဒီဟုသောအစာနဲ့ဆက်ဆက်ပြီးတော့ဖြစ်တဲ့ဒုက္ခဝေဒနာအဲ့ဒါမျိုးဖြစ်ရင်လည်းပဲဖြစ်နေတယ်လို့အမှန်တိုင်းသိပါတဲ့နော်နောက်ပြီးတော့နိရာမိတဒုက္ခကာမဂုဏ်အာယုန်ဒီဟုသောအစာနဲ့မဆက်ဆက်ဘဲနဲ့တရားဓမ္မနဲ့ပတ်သက်ပြီးတော့ဖြစ်တဲ့ဒုက္ခဝေဒနာဆိုတာလည်းရှိသေးတယ်နော်ဆိုကြပါစို့ငါဒီဘဝတရားထုမှရမှရပါမလားဟောတရားနဲ့ပတ်သက်ပြီးတော့ငါရိတ်တာကိုသွားကျင်တာအလုကိစ္စတွေကလည်းရှုပ်လိုက်တာဟောအဲ့ဒါလိုမျိုးဒီတရားဓမ္မနဲ့ပတ်သက်ပြီးတော့စိတ်ထဲမှာတခါတရံမှာဆင်းရဲတဲ့သဘောဖြစ်ရတာမျိုးမရှိဘူးလားရှိတယ်အဲ့ဒါကာမဂုဏ်အာယုန်နေနဲ့မဆက်ဆက်ဘူးပေါ့နော်အဲ့ဒီဒုက္ခတွေကတချို့ဒုက္ခတွေကြတော့မြင့်မြတ်တယ်လို့ဆိုရတယ်သို့တော်ဘာပဲဖြစ်ဖြစ်ပေါ့လေအဲ့ဒီတရားဓမ္မနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ဒီဆင်းရဲတဲ့ဒုက္ခဝေဒနာကိုလည်းပဲအမှန်အတိုင်းသိပါတဲ့ဒုက္ခကလည်းအဲ့လိုနှစ်မျိုးကွဲသွားတယ်နော်အဲ့ဒါလိုပဲအဒုက္ခမဒုက္ခဝေဒနာမှာလည်းပဲကာမဂုဏ်အာယုန်ဒီဟုသောအစာနဲ့ဆက်ဆက်ပြီးတော့ဖြစ်တဲ့နောတာမိတအဒုက္ခမဒုက္ခဝေဒနာရှိတယ်နော်တခါတလေတရားဓမ္မတို့ဥယျာဉ်တို့ဒီတိုင်းပဲဒါမောဟသဘောပါပဲအဝိဇ္ဇာနဲ့ရှင်ပြီးတော့ဖြစ်တဲ့နောက်ဘုရူပါဒနေလိုက်တာပဲ။ကောင်းတာလည်းမဟုတ်ဘူးဆိုတာလည်းမဟုတ်ဘူးဒီတိုင်းနေလိုက်တာပဲ။ဟုတ်လားဒီတိုင်းဖြစ်နေတာပဲ။အဲ့ဒါပါတော့ကာမဂုဏ်အာယုန်တည်းဟုသောအစာနဲ့ဆက်ဆက်ပြီးတော့ဖြစ်တဲ့လေးလျူရှုမှုပေါ့။ဘာမှမြင့်မြတ်မှုမပါဘူးနော်။အေးအဲ့လိုမျိုးဖြစ်နေရင်လည်းပဲအဲ့ဒါကိုတတိရှိတဲ့အချိန်မှာဖြစ်နေတယ်လို့သိပါတဲ့။ဟုတ်ရဲ့လား။အေးအဲ့လိုပဲတခါတလေကြတော့အဒုက္ခမဒုက္ခဝေဒနာကနိရာမိတလို့ဆိုတဲ့ကာမဂုဏ်အာယုန်တည်းဟုသောအစာနဲ့မဆက်ဆက်ဘဲနဲ့တရားဓမ္မနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ဥပေက္ခဝေဒနာသူကြတော့မြင့်မြတ်သွားတယ်။နော်တရားကိုရှုမှတ်အားထုတ်ရင်းနဲ့နော်လောကရန်တရားတွေကိုလေ့လျူရှုနိုင်လာတယ်။ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုဆင်းရဲတော်လည်းပဲမကြိုက်ဘဲနဲ့ဟောဆင်းရဲတော်လည်းပဲဒေါသမဖြစ်ဘဲနဲ့ချမ်းသာတော်လည်းပဲလောဘမဖြစ်ဘဲနဲ့လေ့လျူရှုပြီးတော့နေနိုင်တဲ့မြင့်မြတ်တဲ့ဥပေက္ခဆိုတဲ့သဘောတရားတွေဟာနော်တရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာဖြစ်လာတာမရှိဘူးလားရှိတယ်အဲ့ဒါလို့ဖြစ်လာရင်လည်းပဲအဲ့ဒီဝေဒနာကိုအမှန်အတိုင်းသိပါဆိုပြီးတော့ဒါဥစဉ်တို့ဝေဒနာနုပတ္တနာသတိပဋ္ဌာန်ပိုင်းမှာမြတ်စွာဘုရားကဝေဒနာကို၉မျိုးအဲ့ဒါလို့ဟောတယ်ပိတ္တရစိတ်ထဲမှာမမိသွားပြီထင်ပါတယ်နော်ဒုက္ခဒုက္ခအဒုက္ခမဒုက္ခမူတည်လိုက်တဲ့၃ပါးဟုတ်လားပြီးတော့မှကာမဂုဏ်နဲ့ဆက်ဆက်တဲ့ဒုက္ခကာမဂုဏ်နဲ့မဆက်ဆက်တဲ့ဒုက္ခကာမဂုဏ်နဲ့ဆက်ဆက်တဲ့ဒုက္ခကာမဂုဏ်နဲ့မဆက်ဆက်တဲ့ဒုက္ခကာမဂုဏ်နဲ့ဆက်ဆက်တဲ့ဥပေက္ခကာမဂုဏ်နဲ့မဆက်ဆက်တဲ့ဥပေက္ခလို့နောက်ထပ်6မျိုးထည့်လိုက်တော့ဘယ်နှပါလဲဗျာ5ပါဟုတ်ရလားအဲ့ဒါလို့ဝေဒနာတရားတွေနဲ့ပတ်သက်ပြီးတော့ ဖြစ်လာတိုင်းဖြစ်လာတိုင်းဖြစ်လာတိုင်းဖြစ်လာတိုင်းလို့သာပြောရတာအမြဲတမ်းဖြစ်နေတာဒီဝေဒနာတရားတွေကဘာဖြစ်လို့လဲစိတ်ဖြစ်တိုင်းဝေဒနာဖြစ်တယ်လို့ဆိုထားတာကိုဟုတ်လားဒါကြောင့်တချို့သောကမ္မဋ္ဌာနာတွေကဝေဒနာကြောအောင်လို့ရမယ်ဝေဒနာကိုလုံအောင်လို့ရမယ်ဆိုတာတွေကဒါသူတို့ကဒုက္ခဝေဒနာကိုရည်ရွယ်ပြီးတော့ပြောတာဝေဒနာဆိုတာလုံးဝမရှိအောင်ကြောအောင်လို့လို့ဘယ်လိုလုပ် ဒီဘာဘူးလို့ဆိုတော့စိတ်ရှိနေတာပဲလေစိတ်ရှိတိုင်းရှိတိုင်းစိတ်ဖြစ်တိုင်းဖြစ်တိုင်းဝေဒနာတရားတွေကဖြစ်နေတာဟုတ်ရဲ့လားဒါကြောင့်ပြည့်တတ်ပေါင်းသူတော်ကောင်းတို့အဲ့ဒါလို့ခံစားချက်တွေဖြစ်တိုင်းဖြစ်တိုင်းအဲ့ဒီခံစားချက်တွေကိုအမှန်တိုင်းတိနေအောင်လိုက်ပြီးတော့စူးစမ်းရမယ်အဲ့ဒါလို့စူးစမ်းလို့ရှိရင်ဉာဏ်တွေကအကြီးအသေးတက်လာတယ်ဘယ်လိုတက်လာလဲဆိုတော့မနေ့တုန်းကပြောခဲ့တာနဲ့နောက်ပိုင်းလေးတွေကတူတယ်အကျိုးရလက်လေးတွေကတူတယ်လို့ဆိုရပါစို့ဘလို့သိလာလဲဆိုတော့ဣတိဣဇ္ဇတံဝါဝေဒနာဝေဒယာမိတိပဇာနာတိကိုယ်ဒီဝေဒနာတွေကိုယ်တန်တမဖြစ်နေတာကိုသိတယ်လို့ဒါအတွင်းကိုသိလာတာပေါ့အဲ့လိုပဲဒီပြန်တတ္တဝါတွေလည်းပဲဒီခံစားချက်တွေနဲ့နေနေကြတာလို့သူတော်ဘာတန်တမဖြစ်တဲ့ဝေဒနာတွေကိုလည်းပဲမဖြစ်လာတော့နားလည်လာတယ်သိလာတယ်ဟောပြန်ပွားလာပုံကလေးနော်ဒီအဲ့လိုသိရတာကလည်းနောက်ပါဖြစ်တော့သမုဒယဓမ္မနုပတိဝါဝေဒနာရဲ့ဖြစ်လာတဲ့သဘောကိုသိတယ်။ဝေယဓမ္မနုပတိဝါဒီဝေဒနာပျက်စီးသွားတာကိုသိတယ်။ဝေဒနာကိုဖြစ်တိုင်းဖြစ်တိုင်းသာသိအောင်လို့ဝေဒနာတွေဖြစ်လာတယ်ဆိုတာကိုသိတယ်လို့ဝေဒနာတွေပျက်စီးသွားတယ်ဆိုတာကိုလည်းချုပ်ပြောက်သွားတယ်ဆိုတာကိုလည်းသိရလိမ့်မယ်။ဒီအချက်ကိုဦးဇင်းတို့ပြီးလို့ရှိရင်အကျယ်ပြောမယ်။ဟုတ်ရလား။ဝေဒနာဖြစ်တိုင်းသာသတိထားထားပြီးတော့ဖြစ်တိုင်းသာသိအောင်လုပ်မယ်ဆိုရင်ဒီဝေဒနာရဲ့ဖြစ်ချင်းပျက်ချင်းသဘောတရားကိုသိနိုင်မယ်လို့မြတ်စွာဘုရားအတိအလင်းဟောမှတ်ထားဘူးလားဟောထားတယ်အဲ့ဒါလို့သိလာတော့ဘာဖြစ်တုံးမနေ့တုန်းကတော့အဋ္ဌိကာယောတိဝါပနတ္တကာယမျှပဲရှိတယ်လို့သိလာတယ်ပုဂ္ဂိုလ်တ attva မပါဘူးနော်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ပြောက်ပြီးတော့ကာယမျှပဲရှိတယ်လို့အတိမနေ့တုန်းကမပြောခဲ့ဘူးလားပြောခဲ့တယ်ဟောအခုကြတော့ဝေဒနာကိုရှုကြိုက်ရှုကြိုက်တိုင်းမှာအဋ္ဌိဝေဒနာတိဝါပနတ္တခံစားချက်ပဲဖြစ်နေတာငါသူတပါပုဂ္ဂိုလ်တ attva မပါဘူးခံစားမှုလေးတက်တက်ကိုခွက်ပြီးတော့သူမြင်နိုင်တယ်အဲ့ဒါလို့ဒကာဓမ္မတို့ဦးဇင်းတို့သတိနဲ့စိုက်ပြီးတော့ကြည့်တဲ့အလေးအကျင့်မရှိဘူးဆိုရင်ချမ်းသာတာကိုလည်းငါလို့ထင်ဆင်းရဲတာကိုလည်းငါလို့ထင်ချမ်းသာတာကိုငါလို့ထင်တော့ဘာဖြစ်တုံးအဲ့ဒီချမ်းသာခြင်းတည်းဟူသောအကြောင်းအကျောင်းကိုပဲရင့်မှုခြင်းဆွဲလန်းခြင်းဆိုတဲ့လောဘတရားတွေကဖြစ်ရတယ်မာနတွေပါလေဖြစ်ရတယ်ဘဝင်တွေပါလေမြင့်နေဆိုတာဖြစ်ရတယ်ချမ်းသာတာကိုငါလို့ထင်မိတာကိုဟုတ်လားဆင်းရဲတာကိုလည်းငါလို့ထင်တာပဲဆင်းရဲတာကိုငါလို့ထင်တော့ဘာဖြစ်လို့မကြည်မနှက်ဖြစ်တာပေါ့ပူပြီးတော့ဆင်းရဲရတာပေါ့ဟုတ်လားပူပြီးတော့ဆင်းရဲရုံမကဘူးငါမှဖြစ်ရသေးခြင်းဆိုတော့အတွေးမျိုးစုံနဲ့နောက်ဆက်တွဲကိလေသာတွေကိုအများကြီးဖြစ်လာတဲ့အကြောင်းမရှိဘူးလားရှိတယ်ဒါကြောင့်ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်ပျောက်သွားအောင်ခံစားချက်တွေဖြစ်လာရင်ဒါခံစားချက်မျှပဲလို့သူ့ကိုအရှိအတိုင်းလေးသိအောင်ကြိုးစားဖို့လိုတယ်တဲ့အဲ့လိုသိပါများလို့ရှိရင်အဋ္ဌိဝေဒနာတိပနတ္တနော်ဒါဟာခံစားချက်မျှပဲခံစားတတ်တဲ့တတ္တဝါရေလို့မရှိဘူးခံစားမှုကလေးပဲရှိတယ်တက္ကာယဒိဋ္ဌိကိုခွာပြီးတော့မြင်တဲ့အမြင်ရောက်သွားတယ်နော်ဒီကိစ္စမှယူများနော်ခံစားတတ်တဲ့တတ္တဝါရေလို့မရှိဘူးခံစားမှုကလေးပဲရှိတယ်အဲ့ဒီအမြင်အဲ့ဒီဉာဏ်ကိုရကျင်တယ်ဆိုရင်ဝေဒနာဖြစ်တိုင်းသာအမိအယသိအောင်သာကြိုးစားအချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်သိအောင်မလုပ်ရမလို့ကြိုးစားရမယ်အဲ့ဒါဆိုလို့ရှိရင်ဒါဝေဒနာမျှပဲလို့သိလာတယ်တတိကလေးကအဲ့ဒါလို့စွဲလာတယ်ဒါဝေဒနာမျှပဲငါမဟုတ်ဘူးအဲ့ဒါလို့မျိုးမြင်လာတယ်ပေါ့မြင်လာတော့ဘာဖြစ်တုံးအဲ့ဒီတတိဟာယဝတိဝဉာဏမတ္တယာပဋိတ္တိမတ္တယာတဲ့နော်ဉာဏ်နေတိုးပွားဖို့ငါသာဖြစ်တယ်တတိတွေတိုးပွားဖို့အလို့ငါသာဖြစ်တယ်တဲ့ဟောဒါဟာဝေဒနာလေးပဲငါသူတစ်ပါးယောက်ျားမိန်းမမဟုတ်ဘူးဝေဒနာမျှပဲလို့သိတဲ့အသည့်ဒီနောက်ထပ်သူတက်ပုံ၍ကြီးကျယ်တဲ့ဉာဏ်ကိုရဖို့အကြောင်းဖြစ်သွားတယ်နောက်ထပ်တတိတွေပူအာကုန်ပူပြီးတော့အာကောင်းဖို့အကြောင်းဖြစ်သွားတယ်ဆိုလိုတာကဒီအသည့်ဒီတတိလေးကနောက်ထပ်ကြီးကျယ်တဲ့အသည့်ဒီတတိတွေကိုဆက်ပြီးတော့ဖြစ်စေလိမ့်မယ်လို့ပြောတာနော်သူတို့ဒီလိုပွားသွားရတာနော်ဒီကအိတ်မိုင်များဟုတ်ရလားအေးဒါတွေမကဘူးတဲ့နတ်စာလောကေကိဉ္စီဥပါရိယတိနော်ဒီလောကကြီးမှာမရှုမှတ်ရင်ဖြစ်နိုင်တဲ့ ဘာကိုမှဆွဲလန်းမှုမရှိဘဲနဲ့အတွေ့အတာကင်းပြီးတော့နေနိုင်လိမ့်မယ်တဲ့နော်ဝေဒနာကိုဝေဒနာမျှပဲလို့အမှန်တိုင်းတိတိနေလို့ရှိရင်အဲ့ဒီအတိတိဉာဏ်နေတိုးဖို့တတိတိတိုးဖို့ဖြစ်တယ်တစ္ဆတ်ထဲမှာပဲအဆွဲအလန်းကင်းဖို့နော်တဏှာဒိဋ္ဌိဖြင့်မမိတွယ်ဖို့အဲ့လိုမြင့်မြင့်မြတ်မြတ်ချမ်းသာကြောင်တရားတွေနဲ့ပြည့်စုံဖို့အလို့ငါတာဖြစ်တယ်လို့ဘိဒ္ဓဘောင်သူတော်ကောင်တ ရဲ့ဒါအနှစ်ချုပ်နော်ဝေဒနာဘယ်နှပါဟောလဲ၉ပါးအဲ့ဒီဝေဒနာကိုဖြစ်တိုင်းဖြစ်တိုင်းသာသိမယ်ဆိုရင်ကိုယ်တဏ္ဍာမဖြစ်တဲ့ဝေဒနာကိုလည်းသိမယ်သူတစ်ပါးတဏ္ဍာမဖြစ်တဲ့ဝေဒနာကိုလည်းသိမယ်ဝေဒနာရဲ့ဖြစ်ခြင်းသဘောကိုလည်းသိမယ်ဝေဒနာရဲ့ပြည့်ခြင်းသဘောကိုလည်းသိမယ်ဟုတ်လားပြီးတော့အဲ့ဒီသိလာတဲ့အသည့်တွေများလာပြီဆိုရင်အဲ့ဒီတတိတွေအသိဉာဏ်တိုးပွားဖို့တတိတွေတိုးပွားဖို့ဟုတ်ရဲ့လားအစွဲအလန်းမရှိအတွေ့အတာမရှိဘဲနဲ့လွတ်လွတ်နော်တခါတည်းပုတ်ပုတ်ပါပါရှိသွားစေဖို့ဒါကိလေသာကိုပယ်တဲ့သဘောလေးကိုပြောပြတာပါဟုတ်ရဲ့လားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဝေဒနာနဲ့ပတ်သက်ပြီးတော့ဖြစ်လာတိုင်းဖြစ်လာတိုင်းစူးစမ်းကြဖို့မလိုဘူးလားလိုတယ်။နောက်ဝေဒနာကိုဖြစ်တိုင်းသာသိအောင်လို့နောက်ကြတော့ဉာဏ်ကကြီးလာမယ်။ဒီဝေဒနာဟာကာမဂုဏ်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့ဝေဒနာလား။ကာမဂုဏ်နဲ့မပတ်သက်ဘဲနဲ့ဖြစ်တဲ့ဝေဒနာလား။အဲ့ဒီလောက်ထိတောင်သိမလာပေဘူးလား။သိလာတယ်နော်။အမှန်ကဥရှင်တို့ဝေဒနာတရားတွေဆိုတာကမြတ်စွာဘုရားကအကြောင်းပရိယအားလျော်ဆိုတာအမျိုးမျိုးဟောတာပါ။ဒါနဲ့ပတ်သက်ပြီးတော့ပိဋကပေါင်းသူတော်ကောင်းတို့ဘဟုတုတ္တရလည်းရစေခြင်းနဲ့ဗျဝေဒနာနဲ့ပတ်သက်ပြီးတော့နော်အဲ့ဒါကြောင့်မလို့ဥရှင်တို့ပင်စခင်ကတုတ်တန်ဆိုပြီးတော့ဥရှင်တို့သလာယတနာဝေကတန်ရုပ်ပါဠိတော်မှာဝေဒနာတန်ရုပ်ဆိုတာရှိတယ်ဝေဒနာနဲ့ပတ်သက်ပြီးတော့ပတ်သက်တဲ့တုတ်တန်တွေကိုတတိတသက်မှတ်တမ်းတင်ထားတာပေါ့လေဟုတ်လားအဲ့ဒီထဲမှာပင်စခင်ကတုတ်တန်ဆိုတာပါတယ်အဲ့ဒီတုတ်တန်ရဲ့အနှိမ့်ချုပ်လေးကိုဥရှင်ပြောပြမယ်ဒီနေ့တော့ပင်စခင်ကလက်သမားဆရာကြီးကရဟန်းတွေတရင်သုံးနဲ့ကျောင်းတော်ကိုရောက်လာတယ်။ရောက်လာပြီးတော့ရှင်ဥဒရာကြီးနဲ့တွေ့တဲ့အခါကျတော့ရှင်ဥဒရာကြီးကိုမေးတယ်။အရှင်ဘုရားမြတ်စွာဘုရားကဝေဒနာတရားတွေကိုဘယ်နှပါဟောထားလဲ။အရှင်ဘုရားဘယ်လိုကြားဘူးလဲ။အဲ့တော့ရှင်ဥဒရာကြီးကပြောတယ်တခါကြီးမြတ်စွာဘုရားကဝေဒနာကို၃ပါးဟောထားတယ်လို့ငါကြားဘူးလေ။အဲ့ဒီဝေဒနာ၃ပါးကဘာလဲဆိုတော့ချမ်းသာတယ်ဆိုတဲ့ဒုက္ခဝေဒနာရဲ့ဆင်းရဲတယ်ဆိုတဲ့ဒုက္ခဝေဒနာရဲ့ချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်အယံကြီးမထင်ရှားတဲ့ဥပိ္ပခာဝေဒနာရဲ့ဆိုပြီးတော့ဝေဒနာ၃ပါးမြတ်စွာဘုရားဟောထားတယ်လို့ငါကြားဖို့တယ်ငါမှတ်သားထားရတယ်အဲ့လိုပြောတော့ဒကာကြီးကဘာပြောလဲဆိုတော့အရှင်ဘုရားတဲ့မြတ်စွာဘုရားကဝေဒနာကို၂ပါးဟောတာတဲ့ဝေဒနာကို၂ပါးဟောတယ်၂ပါးဟောတာတဲ့ဘာလဲဆိုတော့ချမ်းသာတယ်ဆိုတဲ့ဒုက္ခဝေဒနာရဲ့ဆင်းရဲတယ်ဆိုရဲ့ဒုက္ခဝေဒနာရဲ့ဒီ၂ပါးပဲမြတ်စွာဘုရားဟောတာတဲ့ဥပိ္ပခာဝေဒနာဆိုတာကအင်မတန်မွန်မြတ်ကောင်းမွန်တဲ့အတွက်ကြောင့်ဒုက္ခဝေဒနာတွေကိုထည့်ပြီးတော့ဟောတာတဲ့ဟောဒုက္ခဝေဒနာကဘယ်တဲ့ရောက်သွားလဲဥပိ္ပခာဝေဒနာတွေရောက်သွားတယ်အဲ့လိုပြောတော့ရှင်ဥဒရာကြီးကဒကာကြီးမဟုတ်ဘူးဝေဒနာဆိုတာ၃ပါးအဲ့တော့ဒကာကြီးကလည်းအရှင်ဖေကမဟုတ်ဘူးဝေဒနာဆိုတာ၂ပါးအမှန်က၂ယောက်စလုံးမှန်တယ်ခက်တာကလူတွေကကိုသိတာကိုပဲအမှန်ထင်ပြီးတော့သူများသိတာသိမဟုတ်ဘူးလို့ထင်တယ်အဲ့ဒါကြောင့်အကြောင်းယုတ်တိခိုင်လုံမာလှည့်ကံနဲ့ရှင်ဥဒရာကြီးကလည်းပဲပင်စခင်ကလက်သမားဆရာကြီးကိုသဘောမကျနိုင်ဘူးဝမ်းမမြောက်နိုင်ဘူးဒကာကြီးကလည်းဘုန်းကြီးပြောတာကိုဝမ်းမမြောက်နိုင်ဘူးအဲ့တော့သူတို့ကဘာဖြစ်လဲငင်းနေကြတယ်ဟုတ်လားဘာလို့နေလဲငင်းနေတယ်အဲ့ဒါလို့ငင်းခုန်နေတာကိုရှင်အာနန္ဒမထေရမြတ်ကကြားတဲ့အခါကျတော့မြတ်စွာဘုရားဒီကိုတွားလျှောက်တယ်မြတ်စွာဘုရားရှင်ဥဒရာကြီးမထေရကဝေဒနာ၃ပါးပြောတယ်ပင်စခင်ကလက်သမားဆရာကြီးက၂ပါးပြောတယ်အဲ့ဒါလို့မြတ်စွာဘုရားကိုလျှောက်တော့မြတ်စွာဘုရားကစေတအာနန္ဒာတဲ့ငါဘုရားဟာအကြောင်းပရိယအားလျော်ဆိုတာဝေဒနာတွေကိုအမျိုးမျိုးဟောတယ်တဲ့ဒါမငင်းခုန်ဖို့ဆိုတာကိုအဓိကပိဋကပေါင်းသူတော်ကောင်းတို့နားလည်ကြရမှာနော်အကြောင်းပရိယအဖြစ်ဝေဒနာတွေကိုအမျိုးမျိုးဟောတယ်နှစ်ပါးဟောတာလည်းရှိတယ်တဲ့ဟုတ်တယ်နောက်သုံးပါးဟောတာလည်းရှိတယ်တဲ့ဟုတ်တယ်နောက်ထပ်၅မျိုးလည်းဟောသေးတယ်တဲ့ဒကာကြီးဒီမကြီးများကြားဘူးမဲ့ထင်ပါလေ၅မျိုးခုနတုန်းက၃ပါးထဲမှာသောမနတဝေဒနာโทมนัตตเวทนาဆိုပြီးတော့ထည့်လိုက်မယ်ဆိုရင်เวทนาဘယ်နှမျိုးဖြစ်သွားလဲ5မျိုးဖြစ်သွားမယ်အဲ့ဒီမှာทุกขเวทนาနဲ့โทมนัตตเวทนาကဘယ်လိုกว่าတလဲทุกขเวทนาဆိုတာကဒီရုပ်ပိုင်းဆိုင်ရာအဓိကပေါ့เนาะခန္ဓာကိုယ်ကြီးရဲ့ချမ်းသာမှုโทมนัตตเวทนาဆိုတာကစိတ်ရဲ့ချမ်းသာမှုမတူဘူးเนาะဟောတစ်စုံတစ်ခုเวทนาဖြစ်လို့ယောက်ျားတွေပြင်းထန်တော့နှိပ်စက်လို့အာမိကဲပါဖိကဲပါဆိုတာအဲ့ဒါဒုက္ခเวทนาဟောတစ်စုံတစ်ခုစိုးရိမ်เสียရာစိတ်ထဲမှာ တခါအားနဲ့မကြည်မနဲ့တည်းဖြစ်ပြီးတော့စိုးရိမ်မှုတွေနဲ့စိတ်ထဲမှာပင်ပန်းနေတာလူကအကောင်ကြီးစိတ်ထဲမှာပင်ပန်းနေတာအဲ့ဒါပါတော့ဒေါမနတာဟုတ်လားအဲ့ဒါလိုပဲဒုက္ခဝေဒနာဟာခန္ဓာကိုယ်ရဲ့ချမ်းသာမှုစိတ်ရဲ့ချမ်းသာမှုကြတော့ဒေါမနတာဝေဒနာဝေဒနာပဲမျိုးနဲ့ငါမျိုးဟောတာရှိသေးတယ်နောက်ထပ်ဝေဒနာ၆မျိုးဟောတာလည်းရှိတယ်နော်အဲ့ဒါပါလဲဆိုတော့မြင်ခြင်းနဲ့ ပြောတာပေါ့နော်မြင်ရတာရရရှိလိုက်တာကြားတာကောင်းလိုက်တာအပါဦးလားဝေဒနာပါလာပေါ့ဗျာအဲ့လိုပြောရင်ပိဋကတ်ကရှေ့ဆက်ပြီးတော့ရေတွက်တဲ့မယ်နဲ့တူပါတယ်နော်အဲ့ဒါလိုပဲဝေဒနာတရားဆက်ရှင်မျိုးဆိုတာရှိတယ်ဟောဆက်ရှင်မျိုးဟောတာလည်းရှိတယ်နော်အဲ့ဒါလိုပဲသုံးတဲ့ချောင်မျိုးဟောတာလည်းရှိတယ်တရားရှင်မျိုးဟောတာထိတောင်ရှိတယ်သူကအတိတ်အနာကပြစ္ဆုတ်မှန်ဆိုတဲ့ကာလတွေနဲ့ဘ ကျောင်းပရိယအားလျော်ဆိုတာဝေဒနာတရားတွေကိုအမျိုးမျိုးဟောထားတာရှိတယ်။ဒါကြောင့်ဒါတွေကိုမမှတ်သားပဲနဲ့ကိုပြောတာမှအမှန်ဆိုရင်တော့ညင်းနေရမှာပဲ။အဲ့ဒီမှာမြတ်စွာဘုရားကတလက်စာလေမှတ်သားစရာလေးတွေပြောထားတာရှိတယ်။ဘာပြောလဲဆိုတော့အဲ့ဒါတွေကလည်းဝေဒနာနဲ့ပဲပတ်သက်နေလို့ဦးဇင်းတို့ပြောအောင်မယ်။ဟုတ်ရဲ့လား။ဘာပြောလဲဆိုတော့ဒီကာမဂုဏ်အာယုံကိုအကြောင်းပြုပြီးတော့ကာမဂုဏ ော်နန်းရှူစရာအနံ့မျိုးစုံစားတောက်စရာအရသာမျိုးစုံတွေ့ထိစရာအတွေ့အထိမျိုးစုံဒါကိုကာမဂုဏ်၅ပါးလို့မခေါ်ဘူးလားခေါ်တယ်အဲ့ဒီကာမဂုဏ်၅ပါးကိုအကြောင်းပြုပြီးတော့စိတ်ထဲမှာချမ်းသာတဲ့နှစ်သက်တဲ့ကြည်နူးတဲ့ကောင်းလိုက်တာဆိုတာပေသပေါင်းသူတော်ကောင်းတို့ဦးဇင်းတို့တွေပုထုဇဉ်တွေတန်တာမှာမဖြစ်ဘူးလားဖြစ်တယ်မဖြစ်တယ်နော်အေးအဲ့ဒါကိုတစုံတစ်ယောက်သောပုဂ္ဂိုလ်ကဒီအာယုံကောင်းလေးတွေနဲ့တွေ့ရလို့စိတ်ထဲမှာချမ်းသာလာတဲ့သဘောဟာလောကမှာဖြင့်အဲ့ဒါအကောင်းဆုံးပါပဲလို့ပြောရင်ငါဖះခွင့်မပြုနိုင်ဘူးတဲ့မြတ်စွာဘုရားကနော်ကာမဂုဏ်အာယုံတွေကြောင့်ဖြစ်ပေါ်လာတဲ့ကာမတုခ္ခကိုအကောင်းဆုံးပါလို့ပြောရင်ငါဖះခွင့်မပြုနိုင်ဘူးတဲ့ဘာဖြစ်လို့လဲဆိုရင်သူ့ထက်ကောင်းတဲ့ပထမဇန်တုခ္ခချမ်းသာဆိုတာရှိနေလို့ပါတဲ့အဲ့ဒါကြတော့တရားသမားတို့ဦးဇင်းတို့တွေကပထမဇန်ကိုရဘူးမှဒီစကားကိုနားလည်မှာနော်ပထမဇန်ဆိုတာကနိဝရဏတရားတွေကိုဖယ်ရှားပြီးတော့ဘာဝနာတရားတစ်မျိုးမျိုးကိုစူးစမ်းအထုတ်လို့ဇန်အင်္ဂါ၅ပါးနဲ့ပြည့်စုံပြီးတော့စိတ်ထဲမှာဒါလူငယ်တွေနားလည်အောင်အလွန်အေးချမ်းကြည်လင်တဲ့သဘောကလေးလို့ပြောကြပါစို့ဟုတ်ရလားအဲ့ဒီပထမဇန်ချမ်းသာသည်ခုနတုန်းကကာမကြောင့်ဖြစ်တဲ့ချမ်းသာတဲ့အများကြီးတာတဲ့အတွက်ကြောင့်ကာမချမ်းသာကိုအကောင်းဆုံးလို့ပြောနေတဲ့လူဟာပထမဇန်ချမ်းသာကိုသူမခံစားဘူးလို့သူဟာသူပဲသူအကောင်းထင်းနေတာပေါ့ဒါကြောင့်မြတ်စွာဘုရားကပထမဇန်ချမ်းသာရှိနေတဲ့အတွက်ကြောင့်ကာမချမ်းသာအကောင်းဆုံးဆိုတဲ့စကားကိုဖွင့်မပြုနိုင်ဘူးတဲ့အဲ့ဒါနောက်ပထမဇန်ချမ်းသာကိုရအောင်အားထုတ်လို့ရသွားတဲ့ပုဂ္ဂိုလ်တွေကဟာလောကမှာဖြစ်ရင်ပထမဇန်ချမ်းသာဟာအကောင်းဆုံးမှာပဲလို့ပြောရင်အဲ့ဒါလည်းငါဘုရားဖွင့်မပြုနိုင်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့သူ့ထက်ကောင်းတဲ့ဒုတိယဇန်ဆိုတာရှိနေလို့ပါတဲ့လောကကြီးမှာတော့ဒကာဓမ္မတို့ဦးကြီးတို့လက်လက်မမီတဲ့ချမ်းသာတွေအများကြီးရှိတယ်ဆိုတာကိုနည်းနည်းလေးတွေးစီခြင်းလို့ဒါပြောပြတာဟုတ်လားဟိုဦးကြီးတို့ငငယ်တုန်းကတငယ်ချင်းတစ်ပါးအမြဲတမ်းပြောပြောနေတာရှိတယ်မင်းတို့ကငပြိုးစည်းတင်အချိုးကုန်းနေတာကိုကသူကအဲ့လိုအမြဲတမ်းပြောတာခြူတာဆိုတော့မင်းတို့ဒါလေးပဲစားဘူးတယ်ပေါ်တာတဲ့ခြူတာမစားဘူးပေါ့သူပြောတဲ့အတိတ်တွေကဟုတ်လားခုလည်းပဲပထမဇန်အကောင်းဆုံးဆိုရင်ခွင့်ပြုနိုင်ဘူးဘာဖြစ်လို့လဲဒုတိယဇန်ကသူ့ထက်ကောင်းနေလို့ဒုတိယဇန်အကောင်းဆုံးလို့ပြောရင်ခွင့်မပြုနိုင်ဘူးဘာကြောင့်လဲတတိယဇန်ရှိနေသေးတယ်သူတည်းကောင်းတာအစဉ်စဉ်သွားတာနော်တတိယဇန်အကောင်းဆုံးဆိုရင်လည်းခွင့်မပြုနိုင်ဘူးစတုထဇန်ဆိုတာရှိနေသေးတယ်အဲ့ဒီဇန်တရားတွေရဲ့အသေးစိတ်အသေးပဲကိုဦးဇင်းတို့ပြောဖို့အချိန်မရဘူးနော်ပြောချင်တာကဝေဒနာတွေဟာဒုက္ခချမ်းသာတယ်ဆိုတာသူ့အရှင်းနဲ့သူရှိတယ်ဆိုတာကိုပြောချင်တာအဲ့ဒီမှာစတုထဇန်ရတဲ့ပုဂ္ဂိုလ်ကဒါအကောင်းဆုံးမှပြောရင်ဒါလည်းခွင့်မပြုနိုင်ဘူးတဲ့ဘာဖြစ်လို့တုံးဆိုတော့သူ့ထက်ချမ်းသာတဲ့ဦးဇင်းတို့ဟိုအရူပဇန်၄ပါးကိုအစဉ်အတိုင်းပြောမှာပေါ့နော်ဉာဏ်တော်အကင်းစင်ညာယတနာဇံနော်ဝိညာဉ်ဉ္စာယတနာဇံနော်ပြီးတော့အာကာသဉ္စာယတနာဇံအာကာသဉ္စာယတနာဇံအကင်းစင်ညာယတနာဇံဝိညာဉ်ဉ္စာယတနာဇံနေဝတ္တဉ္ညာနာတဉ္ညာယတနာဇံဆိုပြီးတော့အရူပဇံ၄ပါးရှိသေးတယ်သူတို့ကလည်းတစ်ချက်နဲ့တစ်ချက်ပို့ပြီးတော့ကောင်းသွားတယ်ပေါ့အဲ့ဒီမှာနေဝတ္တဉ္ညာနာတဉ္ညာယတနာဇံရတဲ့ပုဂ္ဂိုလ်ကဒါအကောင်းဆုံးဆိုရင်လေခွင့်မပြုနိုင်သေးဘူးတဲ့ဘာဖြစ်လို့လဲဆိုတော့သူ့ထက်ကောင်းတဲ့ဝေဒနာတင်ညာချုပ်ပြီးတော့ဖြစ်ပေါ်လာတဲ့ဏိရောဓသမဘတ်ဆိုတာရှိသေးတယ်တဲ့။နောက်သရုဒ္ဓဇံလေးရမယ်။အ အနာဂတ်သို့မဟုတ်ယန္တာလည်းဖြစ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီယောဒသမဘတ်ကိုဝင်စားလို့ရတယ်အဲ့ဒီဒီယောဒသမဘတ်ဝင်စားနေတဲ့အချိန်မှာဝေဒနာကိုမရှိဝေဒနာဝါချုပ်သွားတယ်အဲ့ဒီမှာမြတ်စွာဘုရားရှင်အနန္ဒာဘုရားပြောလဲဆိုတော့ဒီဘိုင်းလေးတွေကအလွန်လေးနဲ့တယ်နော်မပြောလဲဆိုတော့ဝေဒနာချုပ်နေတဲ့ဒီနိရောဓသမဘတ်ကိုဘယ်လိုလောက်ချမ်းသာတယ်ဒုက္ခကိုပြောလို့ရမ ိုရည်ဝဲပြီးတော့တတ်မှတ်တာမဟုတ်ဘူးเนาะလောကမှာချမ်းသာခြင်းတွေကအများကြီးရှိတယ်အမျိုးမျိုးရှိတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဟုတ်လားအေးဝေဒနာချုပ်နေတဲ့ချမ်းသာကမှပိုလို့တောင်းချမ်းသာသေးတယ်ဆိုတဲ့အဓိပ္ပာယ်အဲ့ဒါဒကာသမားတို့ဦးဇင်းတို့ကတော့ဒါလက်လန်းမမှီတော့ဘူးပေါ့အများကြီးဝေးသွားပြီเนาะဒါကြောင့်ကိုကနားလေတာကဝေဒနာကြောင့်ဖြစ်ပေါ်လာတဲ့ချမ်းသာတော့ကိုပဲကိုကနားလေတာအခုဒီမှာဘယ်လိုပြောနေပြီတော့ဝေဒနာချုပ်လို့ဖြစ်တဲ့ချမ်းသာကိုပြောနေတယ်เนาะဟုတ်ရလားအဲ့ဒါနေယောဒသမဘတ်ကိုရည်ရွယ်ပြီးတော့ဒါဦးဇင်းတို့ပြောတာပါเนาะဘေးသက်ပေါင်းသူတော်ကောင်းတို့ဟုတ်လားအဲ့ဒါဦးဇင်းတို့ဝေဒနာအမျိုးမျိုးရှိတယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ဒါဦးဇင်းတို့ပြောတယ်အဲ့ဒါပြောပြီးတော့ဦးဇင်းတို့ဗာဆက်ပြီးတော့ပြောခြင်းတော့ဆိုတော့ဒီအမျိုးမျိုးသောဝေဒနာဆိုတဲ့ခံစားချက်တွေဟာဘာကြောင့်ဖြစ်တယ်လဲဝတိခန္ဓာမှာဘာကြောင့်ဖြစ်လာတယ်လဲဘေးသက်ပေါင်းသူတော်ကောင်းတို့ရဲ့နှုတ်ထဲမှာယာပိစာစကလုံးလေးတစ်လုံးရှိမှာပါဖတ်တာပစ္စယဝေဒနာဖတ်တာပစ္စယဖတ်တာဒီဟူသောအကြောင်းကြောင့်ဝေဒနာခံစားမှုခံစားချက်ဝေဒနာတို့သည်ဖြစ်ပေါ်လာတယ်ဝေဒနာဘာကြောင့်ဖြစ်လဲဆိုတဲ့အဖြေပေါ်သွားပြီနော်ဖတ်တာကြောင့်ဖြစ်တယ်ဒါနဲ့ဥစဉ်ရဖတ်တာဆိုတာဘာလဲအကြံဉာဏ်ဖြင့်ဖတ်တာဆိုတာတွေ့ထိခြင်းသဘောလို့သိပြီးသားဒီနေရာမှာလူငယ်တွေနားလည်အောင်နည်းနည်းပြောမယ်ဖတ်တာဆိုတာဘာလဲဆိုရင်ဥစဉ်တို့ပါဠိလေးနည်းနည်းရွတ်မယ်ဗျာသက္ခုံစပဋိစ္စရူပိစ္စဥပိစ္စတိသက္ခုဝိညာဏတိဏံသင်္ကတိတိဖတ်တော်တဲ့နော်သက္ခုံစပဋိစ္စသက္ခုံစပဋိစ္စရူပိစ္စဥပိစ္စတိသက္ခုဝိညာဏဒီမျက်စိဆိုတာရဲ့အစင်းဆိုတာရဲ့သူတို့နှစ်ခုကိုအကြောင်းပြုပြီးတော့မြင်တယ်ဆိုတဲ့မြင်သိစိတ်ကလေးဖြစ်လာတယ်တဲ့ဟောမျက်စိရဲ့အစင်းရဲ့တွေ့မိတော့မြင်တယ်ဆိုတဲ့မြင်သိစိတ်လေးဖြစ်လာတယ်အဲ့ဒီတော့တရားဘယ်နှလုံးရသွား၃လုံးဖြစ်သွားတယ်နော်မျက်စိရဲ့အစင်းရဲ့မြင်သိစိတ်ရဲ့တိဏ္ဏသင်္ကတိတိဖတ်တော်တယ်အဲ့ဒီ၃ခုရဲ့အပေါင်းကိုဖတ်တာလို့ခေါ်တယ်တဲ့ဟုတ်လားအဲ့ဒါလိုပဲနော်သောတင်္စာပဋိစ္စသတ္တင်္စာဥပ္ပစ္စတိသောတာဝိညာဏတိဏ္ဏသင်္ကတိတိဖတ်တော်နာရဲ့အတန်ရဲ့အဲ့ဒါကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့ဈာတိစိတ်ရဲ့အဲ့ဒီ၃ခုရဲ့အပေါင်းဟာဖတ်တာပဲသူတို့သုံးခုပေါင်းမိတဲ့အချိန်ဟာအဲ့ဒါဖတ်တာဖြစ်တဲ့အချိန်လို့နားလည်ရမှာပေါ့အကြံပြင်းနော်အဲ့ဒီဖတ်တာဆိုတာဖြစ်လာလို့ရှိရင်ခံစားချက်ဝေဒနာဆိုတာဖြစ်လာတယ်နော်အဲ့တော့အာယုံရဲ့အရာသာကိုသုံးဆောင်တဲ့သဘောလို့လေဒီစတော်ဘုရားကြီးကဝေဒနာကိုအဲ့လိုအဓိပ္ပာယ်ဖွင့်တယ်ကောင်းတဲ့အိဋ္ဌာယုံနေဆိုရင်ကောင်းတဲ့အိဋ္ဌအရှိအဲ့ဒါကိုသူသုံးဆောင်တယ်ပေါ့ဒုက္ခဝေဒနာနော်မကောင်းတဲ့အနိဋ္ဌာယုံဆိုရင်ဒါဒုက္ခဝေဒနာဖြစ်မယ်ပေါ့နော်ဘေးသာပေါင်းသူတော်ကောင်းတို့ဒီနေရာမှာဝေဒနာဟာဖတ်တာကြောင့်ဖြစ်တယ်ဆိုတာကိုအဘိဓမ္မာသူတော်ကောင်းတို့လည်းဥစဉ်တို့လည်းသိပြီးသားဒီနေရာမှာဥစဉ်တို့တိဝကတုတ်ဆုံးပြီးတော့ဝေဒနာဖြစ်ခြင်းရဲ့အကြောင်းတရားတွေကိုမြတ်စွာဘုရားဟောထားတာတွေလည်းဗဟုသုတမှတ်သားစေခြင်းလို့အဲ့ဒါကိုပြောအောင်မယ်ဟုတ်လားအဲ့ဒီမှာမြတ်စွာဘုရားဒီတိဝကတုတ်တံမှာမောလိယတိဝကဆိုတဲ့ပရပိုက်တယောက်ကိုအကြောင်းပြုပြီးတော့ဟောတာအဲ့ဒီပရပိုက်ကတနေ့တော့မြတ်စွာဘုရားကြီးရောက်လာပြီးတော့မြတ်စွာဘုရားတဲ့လောကမှာတချို့သောတမနာပြမနာတွေကဆင်းရဲတာတွေပဲဖြစ်ဖြစ်ချမ်းသာတာတွေပဲဖြစ်ဖြစ်အလဲအလတ်ဥပိ္ခာဝေဒနာတွေပဲဖြစ်ဖြစ်ရှေးအတိတ်ကံကြောင့်ဖြစ်ရတာလို့ပြောတယ်ဗျာတဲ့ချမ်းသာတာလည်းပဲအတိတ်ကံကြောင့်ဆင်းရဲတာလည်းပဲအတိတ်ကံကြောင့်အတိတ်ကံတစ်ခုတည်းကိုပဲသူတို့ပြောကြတယ်တဲ့အဲ့ဒါမြတ်စွာဘုရားကတော့ဒီလိုဝေဒနာတွေဖြစ်တဲ့နေရာမှာဘာကြောင့်လို့ပြောခြင်းပါတယ်တဲ့အဲ့တော့မြတ်စွာဘုရားကအဲ့ဒီတိဝကကိုဘာပြောလဲဆိုတော့အတိတ်ကံကြောင့်အတိတ်ကံတစ်ခုတည်းကြောင့်ဝေဒနာတွေဖြစ်တယ်ဆိုတာကိုမြတ်စွာဘုရားလက်မခံဘူးဘယ်လိုပြောလဲဆိုတော့တိဝကတဲ့ငါပြောမယ်ဟောဒီလောကကြီးမှာတီးကြေဒီဟူသောအကြောင်းကြောင့်အခါရခက်တဲ့ဝေဒနာတွေဖြစ်တယ်ဆိုတာအင်မတန်ထင်ရှားတယ်တဲ့တီးကြေဖောက်ပြန်လို့ဝေဒနာဖြစ်တာတွေမရှိဘူးလားရှိတယ်နော်အဲ့ဒါဟာသင်လည်းသိတယ်ငါလည်းသိတယ်လောကကြီးကလည်းအဲ့ဒါအမှန်လို့နားလည်ထားကြတယ်အဲ့ဒါကိုဝေဒနာတွေဟာကံကြောင့်ပဲဖြစ်တယ်ကံတစ်ခုတည်းကြောင့်ဖြစ်တယ်လို့ပြောရင်ဒါမှားတယ်လို့ငါပြောမယ်တဲ့မြတ်စွာဘုရားက တော့ဝေဒနာတွေဟာတိကျိဖောက်ပြန်ရတယ်တိကျိတိဟုသောအကြောင်းကြောင့်ဝေဒနာမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ကံကြောင့်ကြီးဖြစ်တယ်လို့ဆိုလို့မရဘူးအနောက်ပြီတော့ဥစဉ်တို့တလိတ်ကြောင့်မို့လို့လဲဝေဒနာဖြစ်တယ်ဆိုတာရှိတယ်တဲ့ဒါသင်လည်းသိတယ်ငါလည်းသိတယ်လောကကြီးကလည်းဒါအမှန်လို့ပြောနေတာပဲဟုတ်လားဒါကြောင့်မို့လို့ကံကြောင့်ဖြစ်တယ်ဆိုတဲ့ကံတစ်ခုတည်းကိုပဲဝေဒနာရဲ့အကြောင်းလို့ပြောမယ်ဆိုရင်ဒါငါလက်မခံဘူးဆိုတဲ့အပိုင်းပေါ့ဟုတ်ရလားအေးဒါကြောင့်တိကျိကြောင့်ဖြစ်တယ်တလိတ်ကြောင့်ဖြစ်တယ်နောက်လေကြောင့်ဖြစ်တယ်။နောက်ဒီတီးကြီးတလိပ်လေသုံးခုပေါင်းမိပြီးတော့အဲ့ဒီအကြောင်းကြောင့်ဖြစ်တယ်ဆိုဟောလေးမျိုးရသွားပြီနော်။နောက်ဥရုဖောက်ပြန်ရင်လည်းပဲဝေဒနာတွေဆိုတာဖြစ်လာတယ်။ဟောပူတော့2မျိုးအေတော့2မျိုးခံစားချက်အလုံးမထင်ရှားဘူးလား။ထင်ရှားတယ်။နောက်ပြီးတော့ဦးဇင်းတို့ကိုယ့်ရဲ့မှားယွင်းတဲ့နေပုံထိုင်ပုံပြုတ်မှုပုံစားပုံတောက်ပုံကိုယ့်ရဲ့မှားယွင်းတဲ့အဆင်မပြေအောင်ဆောင်ရွက်တဲ့ကိစ္စတွေကြောင့်မို့လို့လဲဝေဒနာတွေဆိုတာဖြစ်လာတယ်တဲ့။မဖြစ်ဘူးလား။ကိုနေတာထိုင်တာစားတာတောက်တာပြောတာဆိုတာသွားတာလာတာအခက်မသင့်လို့เนาะနီလန်းမကြလို့ဝေဒနာတွေဖြစ်လာတာမရှိဘူးလားရှိတယ်အဲ့ဒါလို့ရှိတယ်လို့တပားသောသူတွေရဲ့ပယောဂကြောင့်သူများကကိုယ်ကိုရိုက်လိုက်မယ်နှိုက်လိုက်မယ်အဲ့ဒါလို့ဆိုရင်လည်းပဲဝေဒနာတွေဖြစ်မလာဘူးလားဖြစ်လာတာဗောဗျာပြီးတော့ကံအကြောင်းကြောင့်ဆိုတာလေဝေဒနာတွေဖြစ်တယ်တဲ့ခြေတုံးကသူများကိုနှိပ်စက်ခဲတဲ့ကံတွေများများပြုတ်ခဲ့မယ်ဆိုရင်ဒီဘဝယောဂဝေဒနာတွေများလာတဲ့သဘောပေါ့ဟုတ်ရဲ့လားအဲ့ဒီမှာမြတ်စွာဘုရားကဝေဒနာဖြစ်ခြင်းရဲ့အကြောင်းတရားကို၈မျိုးမြတ်စွာဘုရားဟောထားတယ်။နော်ဒါလည်းပဲပိဋကပေါင်းသူတော်ကောင်းတို့ဘ ഹു တုတ္တမှတ်စီခြင်းလို့ဒါဥစဉ်တို့ဒီမှာမိမာလဲစိုးလို့အကြံမြင်လေးခေါင်းစဉ်လေးတွေဥစဉ်ကတို့လာတယ်။ဟုတ်ရလား။ဒါကြောင့်ဝေဒနာဖြစ်ခြင်းရဲ့အကြောင်းတရားတွေဟာအဲ့ဒါလို့ရှိတယ်လို့နားလည်ဖို့မလိုဘူးလား။လိုတယ်။အဲ့တော့ဥစဉ်တို့ဝေဒနာတွေဘလို့ပဲများများဘလို့အကြောင်းကြောင့်ပဲဝေဒနာဖြစ်ဖြစ်ဝေဒနာတွေကတော့ဒကာဓမ္မတို့ဥဒ္ဒတန်တန်မှာအကြောင်းအားလျော်စွာဖြစ်နေတာမရှိဘူးလားရှိတယ်အဲ့ဒါလိုဖြစ်တဲ့ဝေဒနာတွေထဲမှာအဖြစ်အများဆုံးဥစဉ်တို့နားလည်မှုအလွယ်ဆုံးပြောရရင်တော့ဝေဒနာ3မျိုးလို့ပြောရပါစို့ဟုတ်ရလားဝေဒနာဘယ်နှမျိုးလဲဗျာ3မျိုးအဲ့ဒီဝေဒနာ3မျိုးကဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဆိုပြီးတော့အဲ့ဒီဝေဒနာ3မျိုးကိုပိဋကပေါင်းသူတော်ကောင်းတို့ဥစဉ်တို့တို့ရင်အဋ္ဌိပဒံဒေသနာမှာလာတဲ့နီးများနဲ့အညီဖြစ်တိုင်းဖြစ်တိုင်းတိနေအောင်မကြိုးစားဘူးဆိုရင်တော့အဲ့ဒီဝေဒနာတွေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာမကောင်းတဲ့ဓာတ်တွေကိန်းသွားမယ်တဲ့မြတ်စွာဘုရားကနော်ဘာဓာတ်တွေကိန်းနိုင်လဲဆိုတော့ချမ်းသာတယ်ဆိုတဲ့ဒုက္ခဝေဒနာဖြစ်ပြီဆိုရင်အဲ့ဒီဒုက္ခဝေဒနာကိုအမှန်တိုင်းသိအောင်မကြိုးစားဘူးသိမနေဘူးဆိုရင်အဲ့ဒီဒုက္ခဝေဒနာနဲ့ပတ်သက်ပြီးတော့ราคานุတ္တယဆိုတဲ့လောဘကိန်းသွားတယ်တဲ့ချမ်းသာတယ်ဆိုရင်အမှန်မသိလိုက်ဘူးဆိုရင်ဘာဖြစ်သွားမလို့လောဘဖြစ်သွားမယ်စာလို့ပြောရရင်ราคานุတ္တယကိန်းနေပေါ့နော်ຢာကတွေပို့ပြီးတော့အာကောင်းသွားတယ်လို့ဆိုလိုတာဒါအကျဉ်းမြင်မှတ်ဖို့ဦးဇင်းတို့ပြောတာနော်ဒုက္ခဝေဒနာဖြစ်တယ်လောဘဖြစ်ပြန်တယ်နောက်ထပ်ဖြစ်ပြန်တယ်လောဘဖြစ်ပြန်တယ်လောဘဓာတ်တွေကိုစုပင်းရင်းစုနေရမရောက်ဘူးလားရောက်တယ်အဲ့တော့ဘာဖြစ်တော့နောက်တစ်ခါဒုက္ခဝေဒနာလေးဖြစ်ရင်လောဘကဖြစ်တဲ့နေရာမှာကျွမ်းကျင်နေပြီလေအဲ့တော့နောက်ထပ်လောဘဖြစ်ဖို့တခါတည်းသူကအင်မတန်လွယ်ကူသွားပြီပေါ့ဒုက္ခမဖြစ်နိုင်နဲ့ဖြစ်တာနဲ့လောဘကတန်းဖြစ်သွားပြီလောဘတွေကိုအမြဲတမ်းမလုပ်နေတော့ဒုက္ခဝေဒနာဖြစ်တိုင်းလောဘကိုစုဆောင်းနေတယ်လို့မဆိုနိုင်ဘူးလားအဲ့ဒါသတိပဋ္ဌာန်ကင်းရင်အဲ့လိုဖြစ်မှာပဲနော်အဲ့ဒါလိုပဲဒုက္ခဝေဒနာဖြစ်လာပြီဆိုရင်ဒါကိုအမှန်တိုင်းသိအောင်မကြိုးစားဘူးဆိုရင်ပဋိက္ခာနုတ္တယဆိုတဲ့ဒေါသတွေကိန်းသွားတယ်တဲ့မကျေနပ်တဲ့သဘောတွေဖြစ်နော်ဆင်းရဲတာတွေဖြစ်တိုင်းမကျေနပ်မှုဒေါသတွေကိုစုနေတာပဲတတိမရှိဘူးဆိုရင်ဉာဏ်မရှိဘူးဆိုရင်ဆင်းရဲတဲ့ဝေဒနာတွေဖြစ်တိုင်းဘာတွေကိုစုနေတယ်ဒေါသတွေဖြစ်နေတယ်ဒေါသတွေကိုစုနေတယ်နောက်ထပ်ဆင်းရဲတာတွေမလာသေးနဲ့လာတော့မယ်ဆိုတာနဲ့သိတာနဲ့မကျေနပ်တော့ဘူးစိတ်ကဟောအဲ့ဒါလောက်တောင်သူကမြန်တယ်မဆင်းရဲရသေးဘူးကြိုးပြီးတော့စိတ်ထုံနေပြီနော်ဟာမဲ့တိတ်ပြီးတော့အခြေအနေမကောင်းဘူးတဲ့ဘလို့ဖြစ်မှာတဲ့တကယ်မဖြစ်သေးဘူးနော်ဖြစ်မှာတဲ့မကောင်းတာလေးကိုဖြစ်မှာတဲ့လို့ပြောတာနဲ့ကိုပဲစိတ်ကဘလို့ဖြစ်နေပြီတော့ကျိုးတင်ပြီးတော့မကြည်မနှံ့ဖြစ်နေပြီဆင်းရဲနေပြီအတက္ကသမားတို့ဦးဇင်းတို့တွေကအလွန်ကျွမ်းကျင်နေတဲ့ဒီအလုပ်ကိုကောင်းတယ်ဆိုရင်ကြိုက်လိုက်ဖို့မကောင်းဘူးဆိုရင်မိုက်လိုက်ဖို့ဟုတ်လားဘယ်သူမှလည်းမသိရဘဲနဲ့အဲ့ဒါဘယ်တော့မှစတတ်လာတော့အခုအဲ့ဒါကိုရက်ဖို့မကြိုးစားဘူးဆိုလို့ရှိရင်ရှစ်ဆက်ပြီးတော့ဒါကြီးကဘယ်လိုဖြစ်နေပြတော့အာကောင်းနေမယ်ဟုတ်ရဲ့လားဒါကြောင့်မြတ်စွာဘုရားကဒီနေရာမှာဒါကဦးဇင်းကလူငယ်တွေနားလည်အောင်အရက်စကားနဲ့ပြောတာပါဟုတ်ရဲ့လားဒုက္ခဝေဒနာဖြစ်ရင်မသိဘူးသိအောင်မကြိုးစားဘူးဆိုရင်အရာရာကနုတ္တယဂိမ့်မယ်ဒုက္ခဝေဒနာဖြစ်လာပြီသိအောင်မကြိုးစားဘူးဆိုရင်ပဋိက္ခာနုတ္တယဂိမ့်မယ်ဟုတ်ရလားနောက် ဥပိ္ပခာဝေဒနာဖြစ်လာတယ်သိအောင်မကြိုးစားဘူးမသိဘူးဆိုရင်တော့အဲ့ဒါအဝိဇ္ဇာနုတ္တယဆိုတဲ့မောဟတွေကိန်းနေတယ်တဲ့စိတ်ဝင်စားစရာကောင်းတယ်လို့ဦးဇင်းကထင်တယ်ဒုက္ခဒုက္ခဥပိ္ပခာဝေဒနာသုံးမျိုးတည်လောဘဒေါသမောဟကိုဖြစ်စေနေတယ်ဟောသူ့ဟာနဲ့သူနော်သူ့အတွေ့အလေးနဲ့သူနော်ဒါစိတ်ဝင်စားစရာမကောင်းဘူးလားဒုက္ခဒုက္ခဥပိ္ပခာဝေဒနာသုံးမျိုးတည်လောဘဒေါသမောဟကိုဖြစ်စေနေတယ်မသိဘူးဆိုရင်ဒုက္ခသည်လောဘကိုဖြစ်စေလိမ့်မယ်ဒုက္ခသည်ဒေါသကိုဖြစ်စေလိမ့်မယ်နော်ဥပိ္ပခာသည်မောဟကိုဖြစ်စေလိမ့်မယ်ဒါရေဘူးရလို့နားလည်ရမှာနော်ဒကာကြီးမိုင်းများဟုတ်ရလားအေးအဲ့ဒါလို့ဒကာမတို့ဦးဇင်းတို့ဒီတန်တန်မှာကိုယ့်ရဲ့ခန္ဓာတန်တန်မှာဝေဒနာတရားတွေဖြစ်တိုင်းဖြစ်တိုင်းမသိလို့အနုတ္တရာတွေကိန်းကိန်းကိန်းကိန်းနေပြီအဲ့ဒီအနုတ္တရာကိုပေရှားခြင်းနဲ့တုတ်တင်ခြင်းနဲ့ဆိုရင်ဘယ်လိုလုပ်မလဲအဲ့ဒီအချက်ဘယ်လိုလုပ်မလဲဆိုတော့စောစောကနီလန်းကအပြည့်အစုံပြောပြသွားပြီအဲ့ဒီဝေဒနာတွေကိုပဲဖြစ်တိုင်းဖြစ်တိုင်းသိအောင်ကြိုးစားရမှာဟုတ်ရလားဖြစ်တိုင်းဖြစ်တိုင်းပဲသိအောင်ကြိုးစားရပါဒါလေးနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပထမဂေလင်ညတုတ်တန်ဆိုပြီးတော့အဲ့ဒီဝေဒနာတန်ရုပ်မှာပဲတုတ်တန်တစ်ပုဒ်တွေ့ရတယ်အဲ့ဒီမှာမြတ်စွာဘုရားကဒီအနုတ္တရတွေမကိန်းအောင်နောရာဂအနုတ္တရပရိကာအနုတ္တရအဝိဇ္ဇာအနုတ္တရဆိုတဲ့မကောင်းတဲ့ဓာတ်တွေကိန်းမနေအောင်များများမလာအောင်ဘယ်လိုလုပ်ရမလဲဆိုတာကိုမြတ်စွာဘုရားဟောတာအဲ့ဒါဦးဇင်းတို့ဂေလင်ညဆိုတာကလူနာလို့အဓိပ္ပာယ်ရတယ်ပေါ့နော်လူနာတွေနေတဲ့အဆောင်ကိုမြတ်စွာဘုရားကြွပြီးတော့ဟောလို့ဂေလင်ညတုတ်တန်းလို့နာမည်ပေးတာပါ။နော်မြတ်စွာဘုရားလက်ထက်ကယဟန်ဒီမမာတဲ့ယဟန်ဒီစုပြီးတော့ထားတာရှိတာပေါ့လေ။အဲ့ဒီယဟန်ဒီမမာတဲ့သူနာယဟန်ဒီရှိတဲ့နေရာကိုမြတ်စွာဘုရားကကြွသွားပြီးတော့အဲ့ဒီယောဂတဲ့တွေဆိုတော့မြတ်စွာဘုရားကဟောတာပေါ့။ခြေသားတို့တတိတံပစင်တရားနဲ့ရှင်ပြီးတော့တတိတံပစင်တရားလက်ကင်ထားပြီးတော့အချိန်အခါကိုစောင့်မြုပ်ပြီးတော့နေပါတဲ့။အချိန်အခါကိုစောင့်မြုပ်ပြီးတော့နေပါဆိုတဲ့စကားတည်းကပါသေးတယ်။နော်။တတိတံပစင်တရားနဲ့ပြည်စုံပြီးတော့တဲ့။အဲ့မှာတတိနဲ့ပြည်စုံရမယ်။တံပစင်နဲ့ပြည်စုံရမယ်။ဘာကိုပြောတာလဲ။နော်။တတိနဲ့ပြည်စုံရမယ်ဆိုတာတဲ့။မြတ်စွာဘုရားကသူကိုယ်တိုင်းအဓိပ္ပာယ်ဖွင့်တာနော်။တတိနဲ့ပြည်စုံရမယ်ဆိုတာကကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိရဲ့အာယုံ၄ပါးနော်။ဒါမနေ့တုန်းကဦးဇင်းတို့ပြောခဲ့ပြီနော်။ကာယပြောပြီးသွားပြီနော်။အဲ့ဒါလို့ကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီအာယုန်တွေရဲ့အပေါ်မှာသတိကလေးထားထပ်ပြီးတော့နေတာကိုအဲ့ဒါသတိနဲ့ပြည်စုံတယ်လို့ဆိုရတယ်တဲ့။တံပစင်နဲ့ပြည်စုံတယ်ဆိုတာကမနေ့တုန်းကဦးဇင်းတို့တံပစင်ညပပမပြောခဲ့ဘူးလား။ပြောခဲ့တယ်။ရှစ်တက်တယ်၊နောက်ဆုတ်တယ်၊တဲ့တဲ့ကြည့်တယ်၊တစောင်းကြည့်တယ်၊ကွေးတယ်၊ဆန့်တယ်၊နောက်စားမယ်၊တောက်မယ်၊ဝစ်မယ်၊ယုံမယ်၊ကိုင်မယ်၊တွဲမယ်ဟုတ်လား။ကြည်ကြည်ချင်းငယ်စွန့်မယ်၊နောက်သွားမယ်၊လာမယ်၊ပြောမယ်၊ဆိုမယ်၊ထိုင်မယ်၊ထမယ်နော်။အမျိုးမျိုးသောအမှုရာတွေကိုအကုန်လုံးအသေးစိတ်နော်တိအောင်ကြိုးစားပြီးတော့နေတာအဲ့ဒါဘာလို့တံပစင်ညာတတိတံပစင်ရှိရမယ်ဆိုတာအဲ့ဒါကိုပြောတာတဲ့အဲ့ဒါလို့တတိတံပစင်ရှိပြီးတော့နေမယ်ဆိုလို့ရှိရင်တဲ့အဲ့ဒီနေတဲ့ပုဂ္ဂိုလ်ဟာအတိတွေဟာအလုလိုဖြစ်လာတယ်တဲ့ဒီစကားလေးကအလုံးမအားရစရာကောင်းတယ်နော်ဒါကဓမ္မတို့ဦးဇင်းတို့ဒီတတိပဋ္ဌာန်ဤအတိုင်းရှုမှတ်နေမယ်ဆိုလို့ရှိရင်သိမှတ်နေမယ်ဆိုရင်အတိဉာဏ်တွေဟာဘယ်လိုဖြစ်လာလဲသွားသူဖြစ်လာတယ်အဲ့ဒီတတိပဋ္ဌာန်ရဲ့စွန်းကြောင့်ကိုယ်လုတ်တဲ့အလုတ်ရဲ့အစွမ်းကြောင့်သူ့အတူဖြစ်တယ်ဆိုတာဘွားကနေဖြစ်တာမျိုးပြောတာတော့မဟုတ်ဘူးပေါ့နော်အဲ့ဒီအလုတ်ကြောင့်အတိတွေဟာဖြစ်လာတယ်ဘလို့ဖြစ်လာလဲဆိုတော့ငါတန်တန်မှာဒုက္ခဝေဒနာတွေတော့ဖြစ်လာပြီဟောချမ်းသာပြီဆိုလို့ရှိရင်နော်ဒုက္ခဝေဒနာတွေတော့ဖြစ်လာပြီအဲ့ဒီဒုက္ခဝေဒနာဟာဘာကိုအကြောင်းပြုပြီးတော့ဖြစ်တာတော့သူ့အတူသိနေတာနော်သူ့အတူသိနေတာနော်ဒါသိပုံလေးကိုမြတ်စွာဘုရားကပြောပြနေတာဟုတ်လားငါတန်တန်မှာဒုက္ခဝေဒနာတော့ဖြစ်လာပြီအဲ့ဒီဒုက္ခဝေဒနာဟာဘာကိုအကြောင်းပြုပြီးတော့ဖြစ်တာတော့အော်ဒီခန္ဓာကိုယ်ကြီးကိုအကြောင်းပြုပြီးတော့ဖြစ်တာဟောသိလာတာနော်အဲ့တော့ဒီသူအကြောင်းပြုပြီးတော့ခန္ဓာကိုယ်ကြီးကဘယ်လိုသဘောရှိတုံးဒီခန္ဓာကိုယ်ကြီးဟာမမြဲတဲ့သဘောရှိတယ်နော်ခန္ဓာကိုယ်ဟာဗာလဲမမြဲတဲ့သဘောရှိတယ်ဆင်းရဲတဲ့သဘောရှိတယ်ဒီခန္ဓာကိုယ်ဟာနော်သူလည်းပဲဖြစ်เสียအကြောင်းရှိလို့ဖြစ်လာတဲ့သဘောသူလည်းအကြောင်းကင်းပြီးတော့ဖြစ်တာမဟုတ်အဲ့ဒါလိုမမြဲသောသဘောဆင်းရဲသောသဘောအကြောင်းတရားမကင်းမဲနဲ့ဖြစ်လာတဲ့သဘောရှိတယ်ဒီခန္ဓာကိုယ်ကြီးကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့ဒီဒုက္ခဝေဒနာတွေဘယ်မှာလမ်းပြီးတော့မြဲပါမလဲလို့သူကောင်းကောင်းသိတယ်တဲ့ဒါလေးကိုဦးဇင်းတို့အနှစ်ချုပ်ပြီးတော့ပြောမယ်နော်ငါမှချမ်းသာတဲ့သဘောလေးဖြစ်လာတယ်ဒါကိုဘာကိုအကြောင်းပြုပြီးတော့ဖြစ်လာတာလဲဒါဟာခန္ဓာကိုယ်ကိုအကြောင်းပြုပြီးတော့ဖြစ်တာခန္ဓာကိုယ်ဟာဘယ်လိုသဘောရှိလဲမမြဲတဲ့သဘောရှိတယ်မမြဲသောသဘောရှိသောခန္ဓာကိုအကြောင်းပြု၍ဖြစ်သောဝေဒနာသည်ဘယ်နည်းနဲ့မှမြဲတယ်ဆိုတာမဖြစ်ဘူးမဖြစ်ဘူးလို့သူကောင်းကောင်းသိတယ်တဲ့အဲ့ဒါလို့သိတော့ဘာဖြစ်တုံဆိုတော့ယခုနကပြောခဲ့တဲ့ လောဘတည်းဟူသောราคะนุติยะမကိန်းတော့ဘူးတဲ့အဲ့ဒီအချိန်မှာဒါကိုပြောခြင်းလို့ဦးဇင်ကပြောတာနော်အေးအဲ့ဒါလိုပဲအချိန်နေအကြောင်းအားလျော်စွာဒုက္ခဝေဒနာဖြစ်လာပြီဆိုရင်လေငါမှာဒုက္ခဝေဒနာဖြစ်လာတယ်အဲ့ဒီဒုက္ခဝေဒနာဟာဘာကြောင့်ဖြစ်လဲဒီခန္ဓာကိုယ်ကြီးကိုအကြောင်းပြုဖြစ်တယ်ခန္ဓာကိုယ်ကြီးကဘယ်လိုသဘောရှိလဲမမြဲတဲ့သဘောရှိတယ်မမြဲသောသဘောရှိသောခန္ဓာကိုအကြောင်းပြု၍ဖြစ်သောဒုက္ခဝေဒနာသည်ဘယ်နဲ့မှမမြဲနိုင်ဘူးဘယ်လိုလုပ်ပြီးတော့မှမမြဲနိုင်ဘူးအဲ့ဒါလို့သူသိတယ်။အဲ့ဒါလို့သိတဲ့အခါမှာပဋိက္ခာနုတ္တယဆိုတဲ့ဒေါသကင်းသွားတယ်တဲ့အဲ့ဒီချိန်မှာ။မကောင်းဘူးလားဗျာ။ကောင်းတယ်။အဲ့ဒါလို့ပဲဥပ္ပခာဝေဒနာခံစားတဲ့အခါမှာလည်းပဲမမြဲသောခန္ဓာကိုအကြောင်းပြုရဖြစ်သောဥပ္ပခာဝေဒနာသည်ဘယ်မှလာမြဲပါမလဲလို့သိပြီးတော့အဝိဇ္ဇာနုတ္တယဆိုတဲ့မောဟကင်းသွားတယ်တဲ့။ဥပ္ပခာဝေဒနာနဲ့ပတ်သက်ပြီးတော့ဟုတ်ရလား။ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့တိပ္ပံတရားကိုပွားများနေမယ်တတိတံပစဉ်ရှိပြီးတော့နေမယ်ဆိုရင်ချမ်းသာဓာတ်တွေပဲဖြစ်ဖြစ်ဆင်းရဲဓာတ်တွေပဲဖြစ်ဖြစ်ဥပိ္ပခာဝေဒနာတွေပဲဖြစ်ဖြစ်ဖြစ်တိုင်းဖြစ်တိုင်းသူ့ရဲ့သဘာဝအမှန်ကိုနားလည်ပြီးတော့နော်ဒုက္ခဝေဒနာကြောင့်လည်းဒါကနုတ္တယမကယ်ဘူးဒုက္ခဝေဒနာကြောင့်လည်းပရိက္ခာနုတ္တယမကယ်ဘူးဥပိ္ပခာဝေဒနာကြောင့်လည်းပဲအဝိဇ္ဇာနုတ္တယမကယ်ဘူးမကောင်းဘူးလားကောင်းတယ်အဲ့ဒါကြောင့်မလို့တန်ဖိုးရံမှာဆင်းရဲကြောင်းတရားတွေချုပ်သွားတဲ့အတွက်ကြောင့်ဟိုစီမီတောက်ကလေးတစ်ခုစီလဲကုံသွားတယ်မိစားလဲကုံသွားတယ်မိတောက်ကငြိမ်သွားတယ်နော်လုံးဝငြိမ်အေးသွားတယ်ဘာမှဆက်တောက်เสียအကြောင်းမရှိတော့ဘူးဟုတ်ရလားအဲ့ဒါဦးဇင်းတို့ခေလိညသုတ်တံမှာဒီဝေဒနာတရားတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနိုင်တဲ့အနုတ္တယတရားတွေကိုပယ်ခွာဖို့အတွက်ဘယ်လိုလုပ်ရမလဲဆိုတာလေးကိုဒါပြောပြတာဟုတ်ရလားအဲ့ဒါဦးဇင်းတို့ဒီနေရာမှာနေကုန်းရုပ်အနေနဲ့ဘာပြောရင်လဲဆိုတော့ဒီဝေဒနာတရားတွေဟာမမြဲဘူးဆိုတာကိုသိဖို့ဟာအရေးအကြီးဆုံးပဲ။နော်ဝေဒနာတရားနဲ့ပတ်သက်ပြီးတော့မခိုင်မြဲဘူးဒလက်ဆက်ပြီးဆုံးလိုက်နေတယ်ဆိုတဲ့အချက်ကိုသိဖို့ရဟာအရေးကြီးဆုံးပဲ။အဲ့ဒါလို့မမြဲဘူးဆိုတာကိုသိဖို့အတွက်အထောက်အကူပြုနိုင်တဲ့သုတ်တံတစ်ပုဒ်ဦးဇင်းတို့ပြောဖို့စိတ်ကူးထည့်ထားတယ်။ဟုတ်ရလား။အဲ့ဒါကဘယ်သုတ်တံတုံးဆိုတော့နန္တကောဝါဒသုတ်တံနဲ့အဲ့ဒါကိုနေကုန်းရုပ်ပြောပြီးရင်ဦးဇင်းတရားကိုအဆုံးသတ်မှာနော်။ဘာသုတ်တံနန္တကောဝါဒသုတ်တံနဲ့နန္တကောဝါဒသုတ်တံဆိုတာကနန္တကဩဝါဒပါပဲနန္တကဆိုတာကနန္တကမထေဩဝါဒဆိုတာအဆုံးမပေါ့နော်နန္တကမထေရဲ့အဆုံးမဩဝါဒကိုမှတ်တမ်းတင်ထားတဲ့သုတ်တံဘုရင်တို့မြတ်စွာဘုရားလက်ထက်တုန်းကအရှင်နန္တကမထေဆိုတာရှိတယ်အဲ့ဒီအရှင်နန္တကမထေကသာသနာ့ဘောင်ဝင်ပြီးတော့မကြခင်မှာပဲသူယဟန္တာဖြစ်တယ်ဆိုကြပါစို့တော့အဘိညာဉ်လည်းရတယ်ပုဝေနိဝါဒဒုတိယအဘိညာဉ်ရတော့ရှေးဘဝတွေကိုသူပြန်ပြီးတော့အမှတ်ရတဲ့အသိဉာဏ်လည်းသူ့မှာရှိတယ်။အဲ့ဒါလိုနဲ့နောက်တော့မြတ်စွာဘုရားကမိတွေ့တော်ဂေါတမီထေရီမာကြီးကလျှောက်ထားလို့ယဟန်မိမတွေကိုထေကြီးဝါကြီးယဟန်တွေဟာအမြဲတမ်းဆုံးမရမယ်လို့အလှည့်ကြဆုံးမရမယ်လို့မြတ်စွာဘုရားကအမိန့်ချတယ်ဆိုကြပါစို့ဟုတ်လား။အဲ့ဒါဒီပြင်ယဟန်ကြီးတွေထေကြီးဝါကြီးတွေကတော့ယဟန်မိမနော်ဘိက္ခုနီမတွေကိုဆုံးမကြတယ်ဒါပေမဲ့ရှင်နန္ဒကကတော့ဆုံးမဖို့အတွက်အလိုမရှိဘူးတဲ့သူမဆုံးမခြင်း။ဘာဖြစ်လို့မဆုံးမခြင်းလဲဆိုတော့အကြောင်းကရှိတယ်။အဲ့ဒီတုန်းကအဲ့ဒီသူဆုံးမရမယ်ဘိက္ခုနီမ900ဟာလွန်ခဲ့သောဘဝတစ်ခုတုန်းကသူရှင်မင်းဖြစ်တုန်းကသူ့ရဲ့မိဖုရားဟောင်း900ဖြစ်ခဲ့ဘူးတဲ့။အဲ့ဒါကိုအရှင်မြတ်ကသိနေတယ်။နော်။သိနေတော့သူကဘယ်လိုစဉ်းစားလဲဆိုတော့ငါလိုသိနိုင်မြင်နိုင်တဲ့ပုံကိုယ်တွေကအော်အခုချိန်ထိကိုဇလန်းတွေကမပြီးသေးပဲဘူးလို့သူ့ကိုအဲ့ဒါလိုပြောမှဆိုပြီးတော့ရှက်နိုးတဲ့အတွက်ကြောင့်မလို့မထေမြတ်ကသွားပြီးတော့မဆုံးမခြင်းဘူး။အဲ့ဒါသူ့အလှည့်ရောက်ရင်သူများကိုပဲလွှတ်တာ။အဲ့ဒါနောက်တော့ရှင်အာနန္ဒာကမြတ်စွာဘုရားကိုရှောက်တာပေါ့။အဲ့ယဟန်မိမတွေကိုရှင်အာနန္ဒာကဟာသွားပြီးတော့ဆုံးမဖို့အလိုမရှိပါဘူးဗျာ။အဲ့ဒီမှာမြတ်စွာဘုရားကရှင်အာနန္ဒာကိုခေါ်ပြီးတော့သူဆုံးမမှလည်းပဲတရားသူတရားမြတ်ကိုရမယ်ဆိုတာကိုမြတ်စွာဘုရားကသိတယ်။ဒါကလည်းပဲပိဿပေါင်းသူတော်ကောင်းတို့အော်လူတွေဆိုတာကအခုမှဘွားကနေဖြစ်လာကြတဲ့အမျိုးတွေမဟုတ်ဘူးเนาะရှင်းလုံးကဆက်ဆက်မှုဆိုတာကရှိနေတာပေါ့ဟုတ်ရလားရှိနေတော့ဒီဘိက္ခုနီမတွေကလည်းပဲဒီရှင်နန္ဒကရဲ့အပေါ်မှာသူတို့ကစိတ်ထဲကတန်ရောစင်မကုန်းတဲ့သဘောဒါသူတို့မှရှိနေတယ်ဒီဟာကသူတို့လည်းသိချင်မှသိမယ်သူတို့ကတော့မသိပါဘူးဘာကြောင့်သူတို့မှဒီလိုစိတ်ဖြစ်တယ်ဆိုတာကိုသူတို့မသိဘူးဟုတ်ရလားဒါပေမဲ့ရှင်နန္ဒကလာပြီးတော့ဆုံးမဖို့ကတော့သူတို့ကအများကြီးမျှော်လင့်နေပေါ့အဲ့လိုဖြစ်တယ်။အဲ့ဒီမှာမြတ်စွာဘုရားကအဲ့ဒီရှင်နန္ဒကကိုယာမိမတွေကိုသွားပြီးတော့ဆုံးမဖို့အမိန့်ရှိတော့မြတ်စွာဘုရားကအမိန့်ရှိတာဆိုတော့ညင်းမရဘူးပေါ့လေ။အဲ့ဒါနဲ့ကောသလမင်းကြီးဆောက်ထားတဲ့ရာဇိကာယုံအကြောင်းကို จั่วตัวเลยเสียนนั้นก็จั่วตัวไปแล้วเฮาก็ไปคุณีมาดิเนี่ยတွေ့တဲ့ခါကျတော့ခင်ထအတ္တနေရာမှာထိုင်ပြီးတော့အဲ့ဒါပဲကုဏီမာတွေကအကုန်လုံးစုယုံရောက်လာတယ်เสียนนั้นก็လာပြီးတော့ဆုံးမမယ်ဆိုတော့ဝမ်းတာကြတယ်ပေါ့ဟုတ်လားအဲ့ဒီမှာသူကဘာအစမိတ်လဲဆိုတော့နမတော်တဲ့ငါအခုစပြီးတော့တရားဟောမယ်တည်ရင်လည်းတည်တယ်လို့ပြောမတည်ဘူးဆိုရင်လည်းမတည်ဘူးလို့ပြော စိတ်ထဲကယုံမှန်တန်တဲ့ရှိတယ်ဆိုလို့ရှိရင်လည်းအချိန်မရွေးထပ်ပြီးတော့မေးလို့အဲ့ဒါလိုပြောတာနဲ့ကိုပဲဘိက္ခုနီမတွေကအရှင်မြတ်တဲ့တရားမဟောရသေးဘူးဒီလိုလေးပြောတာနဲ့ကိုပဲကျင့်တတ်လာပြီတဲ့ဘိက္ခုနီမတွေကလည်းအဲ့ဒီမှာရှင်နန္ဒကကမေးမြန်းပြီးတော့တရားကိုဟောတယ်အဲ့ဒီဘိက္ခုနီမတွေကလည်းသူကဝိပဿနာတရားကိုစူးစမ်းအထုတ်နေတဲ့တော်တော်ကိုရင့်ကျက်နေတဲ့ဘိက္ခုနီမတွေပါတကယ တဲ့ဟောဒီစကုပတာရဆိုတဲ့မျက်စိဟာမြဲသလားမမြဲဘူးလားလို့အရင်မေးတယ်မမြဲဘူးပေါ့နော်ပင်ကိုအတိုင်းငကိုတုံးကအတိုင်းအမြဲတမ်းတီးနေတယ်ဆိုတာရှိသလားပြောင်းလဲမှုမရှိဘူးလားဗျာရှိတာပေါ့ပြောင်းလဲလို့ပြောင်းလဲမှုရှိလို့မွဲလာတယ်မျက်မှန်တွေတဲရတယ်အမျိုးမျိုးဒါပြုတ်ပြင်းနေရတာသူတပုံစံနဲ့ရက်တီနေတယ်ဆိုတာမရှိဘူးဒါဟာကိုတိတိဖြစ်စီမတိတိဖြစ်စီနူးညံ့စွာအမြဲတမ်းပြောင်းလဲနေစေဆိုတာမထင်ရှားဘူးလားထင်ရှားတယ်အဲ့တော့မျက်စိဟာမြဲသလားမမြဲဘူးလားဆိုတော့မမြဲပါဘူးဗျာတဲ့အဲ့ဒီမမြဲတဲ့မျက်စိဟာကောင်းတယ်လို့ပြောမလားဆိုးတယ်လို့ပြောမလားတဲ့မမြဲတာကြီးကိုကောင်းတယ်လို့ပြောမလားဆိုးတယ်လို့ပြောမလားတဲ့မမြဲတာကြီးကတော့ဆိုးတယ်လို့ပဲပြောရမှာပေါ့နော်ဒကာသမားတို့ဈေးထဲသွားပြီးတော့ပစ္စည်းတစ်ခုခုသွားဝယ်တယ်မနေ့ပြန်ရောက်ရင်တော့ပြက်မှာပဲဆိုရင်ဝယ်ခဲ့မလားနော်မိမိတာတော့မှားတယ်ဟုတ်လားနော်ဒါမမြဲဘူးမခိုင်မာဘူးဆိုရင်ဘယ်သူမှဒါကိုအကောင်းလို့မတတ်မှတ်ပါဘူးဟုတ်ရလားအဲ့တော့မမြဲတဲ့တရားဟာကောင်းလားအဆိုးလားလို့ပြောတော့အဆိုးပါတဲ့မကောင်းဘူးတဲ့ဒုက္ခလို့ပြောတယ်အဲ့ဒါလို့ဆိုရင်တဲ့မြဲလဲမမြဲကောင်းလဲမကောင်းတဲ့အဲ့ဒီတရားကိုငါဥစ္စာလို့ငါလို့အဲ့ဒါလို့ဆွဲလန်းသိမ့်ပိုက်ခြင်းကသင့်မှမလားတဲ့မကောင်းတာကြီးကိုငါဟာလို့လုတ်သင့်သလားတဲ့ကောင်းလို့လုပ်ရတယ်ဆိုရင်တော်သေးတယ်ပေါ့အဋိဘေကဟုတ်လားဒါပေမဲ့ကောင်းတာကလည်းပဲဒီသင်္ခါရတရားတွေထဲမှာမရှိဘူးလို့ဆိုပါတယ်ဟုတ်ရလားအဲ့တော့ဒီမကောင်းတဲ့တရားကြီးမမြဲတဲ့တရားကြီးကိုငါဟာငါဥစ္စာလို့အဲ့ဒါလို့သွဲယူတာမှတ်တင်တာဟာကောင်းသလားလို့မေးတယ်မကောင်းပါဘူးဗျာတဲ့မျက်စိနဲ့ပတ်သက်ပြီးတော့အဲ့လိုမေးတာနော်ဒီတစ်ခုပဲဦးစင်ကအကျေပြောမှာနောက်ဟာတွေကြတော့အကျေမပြောတော့ဘူးဟုတ်လားမျက်စိကိုမေးတယ်လို့နားကိုမေးမယ်ပြီးတော့နာခေါင်လျာကိုစိတ်အတွင်းအာယတ6ပါးပေးတယ်လို့အားလုံးသိတယ်နော်မျက်စိနားနာလျာကိုစိတ်အတွင်းအာယတ6ပါးကိုမေးတယ်မေးပြီးတော့အရှင်မတွေကဘာပြောလဲဆိုတော့အရှင်ဘုရားတဲ့ဒီအတွင်းအာယတ6ပါးဟာမမြဲတဲ့သဘောရှိတယ်ကိုရှိတယ်ဆိုတာကိုဘုရားတပည့်တော်တို့ဟာကြာမြင့်စွာသောကာလကရင့်ကျက်တဲ့ဝိပဿနာဉာဏ်နဲ့ကောင်းကောင်းသိပြီးသားပါတဲ့နော်သူတို့ဟာအင်မတန်ရင့်ကျက်နေပြီဆိုတာထင်ရှားတယ်နော်အဲ့ဒီအချက်ကိုသူတို့ဗားတဲ့တုန်းကောင်းကောင်းသိပြီးသားပါတဲ့ဒါကဘုန်းကြီးကမေးလို့နောက်ကနေပြီးတော့ဩလိုက်ပြီးတော့ဖြေတဲ့အဖြေမျိုးမဟုတ်ဘူးနော်တခါကြီးမိုင်းများမျက်စိကမြဲသလားမမြဲဘူးသူများမမြဲဘူးဖြေလို့ကိုကလည်းမမြဲဘူးလို့ဖြေရတဲ့အဖြေမျိုးမဟုတ်ဘူးတကယ်မမြဲဘူးဆိုတာကိုသူတို့ကောင်းကောင်းသိပြီးသားလို့ပြောတာအဲ့ဒီမှာဆက်ပြီးတော့မေးတယ်အရှင်မြတ်ကနှမတို့တဲ့မျက်စိဖြင့်မြင်ရတဲ့ရူပါယုံတွေဟာမြဲသလားမမြဲဘူးလားတဲ့မမြဲပါဘူးတဲ့မမြဲလို့မို့ထပ်ထပ်ပြီးတော့ရှားရတာပေါ့ဗျာဟုတ်လားမြင်မိသားလေးဒီမြင်တရားရှင်းလေးကထာဝရရှိနေတယ်ဆိုလို့ရှိရင်နောက်ထပ်ပြီးတော့ရှားတဲ့အကြောင်းမရှိဘူးပေါ့ဟုတ်လားဒါပေမဲ့ခက်တာကကိုရှိမှတင်ရှိနေတဲ့ဒီအရာကိုမြဲတယ်လို့တော့ထင်နေတာပဲသို့တော်လည်းပဲပိဿပေါင်းသူတော်ကောင်းတို့တကယ်ပစ္စုပန်တည်တယ်နော်ပစ္စုပန်တည်တယ်ထိအောင်မိအောင်သိအောင်ကြိုးစားနိုင်လို့ရှိရင်ဒီမြင်ရစေအခြင်းတွေဟာမမြဲဘူးဆိုတာကိုကောင်းကောင်းသိနိုင်တယ်နော်ဒကာမတို့ဦးဇင်းတို့ကတိုက်ကြီးတစ်လုံးကြီးလိုက်တယ်ဒါမြင်နေတာပဲလေအဲ့တိုက်ကြီးပြိုလဲသွားပြီဆိုမှဟဲ့မမြဲဘူးလို့ဒါမျိုးကိုဆိုလိုတာမဟုတ်ဟုတ်ရလားအခုမြင်နေစင်းမှာပဲသူဟာအမြဲတမ်းပြောင်းလဲနေစေဆိုတာဒါအလွန်ဒကာမတို့တတိဝရိယဉာဏ်ပညာအားကြီးရင်အဲ့ဒါသိနိုင်တယ်ဟုတ်ရလားဒါကြောင့်အစင်းဟာမမြဲဘူးတဲ့မမြဲတဲ့အစင်းဟာအဆိုးလားအကောင်းလားအဆိုးပါမကောင်းဘူးပေါ့နော်အဲ့လိုမြဲလဲမမြဲကောင်းလဲမကောင်းတဲ့တရားကိုငါဥစ္စာလို့ငါဥစ္စာလို့ငါလို့ဆွဲယူသိမ့်ပိုက်ခြင်းကမတင်တော်ဘူးဟုတ်လားအဲ့ဒါလို့အာယုံ6ပါးကိုဆက်ပြီးတော့ပြောလိုက်မယ်နော်မေးလိုက်မယ်နော်အဲ့ဒါဘယ်နှပါးရှိသွားပြီတော့12ပါးရှိသွားပြီအတွင်းအာယတနာ6ပါးအပြင်အာယတနာ6ပါးနောက်တစ်ပါးဆက်မေးလဲဆိုတော့ အဲ့ဒီမျက်စိနဲ့အစင်းနဲ့တိုက်မိလို့မြင်နေဆိုတဲ့စက္ခုဝိညာဉ်ဟောဝိညာဉ်ပိုင်းကိုရောက်လာတယ်နော်အဲ့ဒီတိစိတ်ကလေးကတော့မြဲသလားတဲ့သူကဘိုးလို့တောင်မမြဲသေးတယ်နော်မျက်စွာဘုရားဟောတာလေးတခုအမှတ်ရတယ်စိတ်ကိုလူတွေကမြဲတယ်လို့ထင်တယ်အဲ့ဒါအလွန်မှားတာပဲတဲ့ဒီခန္ဓာကိုယ်ကြီးကိုမြဲတယ်လို့ထင်တာကမှတော်သေးတယ်ဟောမြဲတယ်လို့ထင်ရမယ်လို့မဆိုလိုဘူးနော်ခန္ဓာကိုယ်ကြီးလည်းမမြဲပါဘူးခန္ဓာကိုယ်ကြီးကမှမနေ့တုန်းကလည်းဒီပုံစံလေးနောက်နေ့မှန်ကြည့်တော့လည်းဒီပုံစံလေးဆိုတော့သူကမြဲတယ်လို့ထင်စရာအကြောင်းမရှိဘူးလားရှိတယ်စိတ်ကဘလို့လို့မြဲတယ်လို့ပြောတော့ကြာဟိုဟာတိတယ်တော့ကြာဒီဟာတိတယ်ဒီဟာတိတော့ဟိုဟာတိတယ်ဟာမရှိတော့နောက်ထပ်ဒီပြန်ဟာတိပြန်နေဟာအမြဲတမ်းသူကရောက်ရက်ခတ်ပြီးတော့အိမ်ဒီမရတလုံးလုံးတရားရအမြဲတမ်းကြောင်လဲပျက်စီးနေတယ်ဆိုတာအလွန်ထင်ရှားတယ်ဒါပေမဲ့ဒကာသမားတို့ဦးကြီးတို့တွေကဟိုချင်းတွင်းမြေကြီးစီးနေတယ်ဘယ်တော့မှစစီးနေတော့ပြီးတော့မမွေးခင်ဟိုးကပေကဘာကစပြီးတော့စီးနေတယ်အခုလည်းစီးနေတယ်ချင်းတွင်းမြေကြီးကိုတခုတည်းလို့ပဲထင်တာနော်ဟာဒီကြီးတွေဒီကြီးတွေဒီကြီးတွေပဲလို့ထင်တယ်ဟုတ်သလားအဲ့လားနော်ကြီးကဘလို့ဖြစ်နေတော့အမြဲတမ်းကြောင်းလဲနေတယ်နော်ခဏလေးတောင်သူရက်တည်ပြီးတော့မနေဘူးသို့တော်လည်းပဲစိတ်ထဲမှာတော့အော်ဒီမြေကြီးကဖွေးဖွေးဖွေးဖွေးနဲ့အမြဲတမ်းစီးစင်းနေတယ်အမြဲဆိုတာလေးပါတယ်နော်ဟုတ်လားမြဲတယ်လို့မထင်ဘူးလားဗျာထင်တယ်နော်အဲ့လိုပဲကိုယ့်ရဲ့စိတ်ဟာလည်းပဲဒကာသမားတို့ဦးဇင်းတို့ရဲ့ဒီခန္ဓာနော်ဘဝတွေရတိုင်းရတိုင်းစိတ်ကတော့ပါမလာဘူးလားပါတာပေါ့ဗျာဟုတ်လားစိတ်မပါလို့ဘယ်ဖြစ်မလို့ဟုတ်လားအေးအဲ့ဒီစိတ်ဟာနော်ဒီမြေကြီးစီးဆင်းနေတယ်လို့ပါပဲတကယ်တမ်းကတော့နော်တသွင်သွင်သူဟာပြောင်းလဲရင်းနဲ့စီးဆင်းနေတာဟုတ်လားဒါကြောင့်စိတ်ဟာအရှိတရားမဟုတ်ဘူးတဲ့နော်ဗမာခါချုပ်စတော်ကြီးဟောတာကိုဘေးသာပေါင်းတော်ကောင်းတို့နားပြီးတော့ကြည့်အဲ့ဒီစာအုပ်တွေကိုဖတ်ကြည့်ပို့ပြီးတော့ရှင်းလိုက်မယ်စတော်ကြီးကပို့ပြီးတော့ကျွမ်းကျင်တာဆိုတော့ပြောတာပိုကောင်းတယ်ဟုတ်လားစိတ်ဟာအရှိတရားမဟုတ်စိတ်ဟာအဖြစ်တရားတဲ့နော်ဖြစ်စရာအကြောင်းရှိလို့ဖွားခနဲ့ဖွားခနဲ့ဖြစ်ဖြစ်လာဖြစ်တာတော့ဓလဇက်ဖြစ်နေတာသူကအဲ့ဒါဥစဉ်တို့ဘာနဲ့ဥမာပေးတော့ဆိုတော့ကျန်ကန်နေတဲ့မှာဟိုစောင်းနဲ့ဥပမာပေးတယ်နော်ဥစဉ်တို့စောင်းထဲမှာအတန်ဆိုတာမရှိဘူးကျူးထဲမှာလည်းအတန်ဆိုတာမရှိဘူးသို့တော့တီးခတ်လိုက်တဲ့အခါမှာအတန်ဆိုတာဖြစ်လာတယ်သူဟာအဖြစ်တရားပဲအဲ့လိုပဲဒကာသမားတို့ဦးဇင်းတို့စိတ်ဆိုတာဒီအာယုံနဲ့ဝိထုကိုအကြောင်းပြုပြီးတော့စိတ်ဆိုတာဖြစ်ဝိထုဆိုတာကမျက်စိနန်းတာတရားကိုစိတ်ကိုပြောတာနော်သူကဘုံကြီးဝေါ်ဟာလာလေးဖြစ်နေတယ်ဟုတ်လားအာယုံဆိုတာကတော့ပေးတဲ့လူသိတယ်နော်အေးအဲ့ဒီအာယုံနဲ့ဒွါရကိုအကြောင်းပြုပြီးတော့ဒကာသမားတို့ဦးဇင်းတို့စိတ်ဆိုတာဖြစ်တာအကြံဉာဏ်အဖြစ်အဲ့လိုနားလေထားရမယ်ဟုတ်ရလားဖြစ်ပြီးတော့တောက်လျှောက်ပဲမရှိတော့ဘူးနောက်ထပ်တစ်ခုကိုသိပြန်တယ်မရှိတော့ပြန်ပြီးနောက်ထပ်တစ်ခုကိုသိပြန်တယ်အဲ့လိုသူကတိတိတိတိတိတိပြီးတော့တတိပိတတိဒီဟာတိပြီးရင်နောက်ဟာတိတယ်နောက်ဟာတိပြီးရင်ဒီဟာတိတယ်ဆိုတာမရှိတော့ဟုတ်လားမမြန်ဘူးလားဗျာမြန်တယ်အခုဝိညာဉ်ကိုပြောနေတာနော်အဲ့ဒီမြင်တိစိတ်တွေဟာမြဲသလားမမြဲဘူးလားတဲ့မမြဲပါဘူးဗျာတဲ့စိတ်ကပိုလို့တောင်းမမြဲဘူးလို့သိရမှာဟုတ်ရလားစိတ်လောက်မြန်မြန်ဆန်ဆန်ဖြစ်ချင်းပြည့်ချင်းသဘောတရားဆိုတာဒီပြင်တခြားမရှိဘူးစိတ်ဟာအမြန်ဆုံးပဲဟုတ်ရလားအေးအဲ့လိုဝိညာဏတ္တ6ပါးမြင်သိစိတ်ကြားသိစိတ်နံသိစိတ်ပေးတဲ့တို့အလုံးသိတယ်နော်အဲ့တော့ဦးဇင်းတို့ဘယ်နှပါးဖြစ်သွားတော့78ပါးဖြစ်သွားတယ်ဓာတ်78ပါးလို့ကိုဆိုလို့မရဘူးလားရတယ်အဲ့ဒါလို့ဒါရ6ပါးအာယုံ6ပါးဝိညာဉ်6ပါးမင်းမြန်စီစစ်ပြီးတော့ဗာဆက်ပြီးတော့အရှင်မြတ်ကအမိန့်ရှိလဲဆိုတော့နှမတို့တဲ့ဥပမာတစ်ခုပြောမယ်တဲ့စီမီးတောက်ကလေးတစ်ခုကိုကြည့်တဲ့နော်အဲ့ဒီစီမီးတောက်ကလေးမှာစီဟာလည်းမမြဲတဲ့သဘောရှိတယ်တဲ့မိစာဟာလည်းမမြဲတဲ့သဘောရှိတယ်တဲ့အဲ့ဒီစီနဲ့မိစာကိုအကြောင်းပြုပြီးတော့ဆွဲလောင်နေတဲ့မိတောက်မိလျံလေးဟာလည်းမမြဲတဲ့သဘောရှိတယ်တဲ့ဟုတ်တာပေါ့မမြဲတဲ့စီမမြဲတဲ့မိစာကိုအကြောင်းပြုပြီးတော့လောင်သောမိဒီဘယ်နည်းနဲ့မှအမြဲဆိုတာမရှိဘူးဘုရားနိုင်လေးတစ်ခုကိုစဉ်းစားကြည့်နော်ဟောစစရင်တောက်လာတဲ့မိတောက်လေးဟာလက်တစ်တစ်လောက်ကုန်သွားပြီဆိုရင်မိတောက်ချင်းတူနိုင်မလားဟုတ်တော့ဖျောင်းလည်းမတူတော့ဘူးမိစာလည်းမတူတော့ဘူးလေအရင်မိစာနဲ့ဟိုစီကိုလောင်ခဲ့တဲ့မိဟာကုံသွားပြီအခုတဖြည်းဖြည်းနဲ့တိုးလာလေမိစာရောမိရောဟဲ့မိစာရောစီရောပြောင်းမသွားဘူးလားပြောင်းသွားတယ်အဲ့လိုဆိုမိလည်းပဲပြောင်းသွားပြီပေါ့မထင်ရှားဘူးလားထင်ရှားတယ်အဲ့ဒါအရှင်မြတ်ကဒါကိုဥမာပေးတာစီလည်းမမြဲဘူးမိစာလည်းမမြဲဘူးအဲ့ဒီမမြဲတာကိုအကြောင်းပြုပြီးတော့တောက်လောင်နေတဲ့မိတောက်ကလေးလည်းမမြဲဘူးတဲ့ထင်ရှားတယ်နော်တဲ့ထင်ရှားတယ်နော်အေးအဲ့ဒါလို့စီလည်းမမြဲမိစာလည်းမမြဲမိတောက်လည်းမမြဲပါဘဲနဲ့အဲ့ဒီမိတောက်ကြောင့်ဖြစ်လာတဲ့အယောင်ကလေးကိုကြာမှမြဲတယ်လို့ပြောမယ်ဆိုရင်တော့ဘယ်လိုမှသဘာဝမကျတော့ဘူးတဲ့အယောင်လေးဆိုရင်တော့ ဘလို့မှမြဲတယ်လို့မဆိုနိုင်တော့ဘူး။မမြဲသောအရာတွေကိုအကြောင်းပြုပြီးတော့ဖြစ်လာတာမျိုးသူ့ကိုမြဲတယ်လို့ပြောလို့မရဘူးပေါ့။ဟုတ်ရဲ့လား။အဲ့ဒါလိုပဲတဲ့နှမတို့တဲ့။ဒီမျက်စိနားနာလျှာကိုစိတ်ဆိုတဲ့အတွင်းအာယတန6ပါးကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ဝေဒနာတရားတွေဟာမျက်စိမှမမြဲပါပဲနဲ့မမြင်တာကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့ဝေဒနာတွေဟာဘယ်မှာသာမြဲပါမလဲလို့ဒါကိုပြောတာ။ဒါလေးကိုပြောချင်လို့ဦးစင်ကဒီသုတ်တံကိုပြောပြတာနော်။အေးစီမီတော့ဥပမာနော်။ဈေးလည်းမမြဲ၊မီးစားလည်းမမြဲ၊မီးတောက်လည်းမမြဲ။အကြောင်းကြမှမြဲတယ်လို့မဖြစ်နိုင်ဘူး။အဲ့ဒါလိုပဲမျက်စိနာနာလျာကိုစိတ်မမြဲသောအာယတနာကိုအကြောင်းပြုပြီးတော့ဖြစ်တဲ့ဝေဒနာဟာဘယ်မှာလဲမြဲပါမလဲတဲ့။ဒါတစ်ချက်။နောက်တစ်ချက်ပါဆက်ပြီးတော့ဥပမာပေးလဲဆိုတော့နှမတို့တဲ့ပြပင်ကြီးတပင်ကိုကြည့်ပါတဲ့အမြင့်ဟာလည်းမမြဲဘူးတဲ့ပင်စီဟာလည်းမမြဲဘူးတဲ့အခက်အလက်ဟာလည်းမမြဲပါဘူးတဲ့အဲ့ဒီမမြဲသောအမြင့်ပင်စီအခက်အလက်ကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့အရေးကိုကြမှာမြဲတယ်လို့ပြောလို့မဖြစ်နိုင်ဘူးတဲ့နော်ဒါဥမာနော်အဲ့ဒါလိုပဲတဲ့အစင်းအတန်အနက်အရသာအတွေ့အထိအကြံစီဓမ္မယုံလို့ဆိုတဲ့နော်ပါဠိဓာရဏအာယုံ6ပါးကိုအကြောင်းပြုပြီးတော့ဝေဒနာဆိုတာဖြစ်တာပါတဲ့ချမ်းသာတဲ့ဆင်းရဲတဲ့ဥပေက္ခာဆိုတာတွေဟာဒီအာယုံတွေကိုအကြောင်းပြုပြီးတော့ဖြစ်တာဟုတ်လားသောသောကပါလဲဒီမျက်စိနာနာလျှာကိုစိတ်ကိုအကြောင်းပြုပြီးတော့ဖြစ်တာအဲ့ဒါကိုကြတော့ပေးတဲ့ဥပမာကစီမီကွက်နော်ခုအာယုံတွေကိုအကြောင်းပြုပြီးတော့ဖြစ်တယ်ဆိုတာနဲ့ပေးတဲ့ဥပမာကြတော့တစ်ပင်တစ်ပင်ဖြစ်နေတယ်ဟုတ်ရလားအေးအဲ့ဒါလိုအာယုံတွေကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့ဒီဝေဒနာတရားဟာအာယုံမှမမြဲပါဘူးဆိုရင်ဒီဝေဒနာဟာလေခံစားမှုဟာလေအမြဲဆိုတာမဖြစ်နိုင်ဘူးလို့ဒီလိုပြောရတယ်။ဟုတ်ရဲ့လား။အဲ့ဒါလိုပြောပြီးတော့မှမထေရမြတ်ကဘာဆက်ပြောလဲဆိုတော့အဲ့ဒီသုတ်တံလေးကိုတော့ဦးဇင်းတို့ဆုံးအောင်ပြောလိုက်မယ်နော်။မထေရမြတ်ကဘာဆက်ပြောလဲဆိုတော့နှမတို့တဲ့။ဩအင်မတန်နွားတတ်တဲ့နေရာမှာလိမ္မာကျွမ်းကျင်တဲ့နွားတတ်သမားကနော်။အဲ့ဒီနွားတတ်သမားကနွားတကောင်ကိုတက်ပြီးတော့အဲ့ဒီနွားကိုအကောင်မပြက်စီပဲနဲ့အပေါ်ရန်အရေကုန်နဲ့အတွင်းကအသားကိုယ်တွေကိုမပြက်စီပဲနဲ့အပေါ်ရန်အရေပြားအပေါ်ရန်အရေကြီးနဲ့ကြားထဲကအမြည်တွေအကြောတွေအဆက်တွေကိုအလွန်ထက်တဲ့ဓာတ်နဲ့အကုန်လှိဖြတ်ထားတယ်။နော်လှိဖြတ်ပြီးတော့အဲ့ဒီတေးကြီးကိုခွာလိုက်တယ်။ခွာပြီးတော့မှအနီအထမပြက်ပြန်ပြီးတော့အုပ်ထားလိုက်တယ်။နော်ပြန်ပြီးတော့အုပ်ထားလိုက်တယ်အဲ့တော့အရေကုန်ကြီးနဲ့အထဲထဲကအသားကိုယ်တွေနဲ့ဟာလုံးဝဆက်ဆက်မှုမရှိတော့ဘူးသို့သောအုပ်တော့အုပ်ထားတယ်နော်အဲ့ဒါကိုဒီအရေကြီးနဲ့အတွင်းကိုယ်တွေနဲ့ဟာဆက်ဆက်နေတယ်လို့ပြောရင်ဒါအမှန်ပြောရမရောက်ဘူးတဲ့ဘာဖြစ်လို့လဲအထဲထဲကအကျိုးတွေအမြည်ပြားတွေအဆက်တွေကိုအကုန်လုံးထက်လာစွာသောဓာတ်ဖြင့်လှိဖြတ်ထားပြီးသားဖြစ်လို့ပဲတဲ့ဆိုလိုချက်အတိပ္ပယ်ကိုနားလည်ဖို့အတွက်ဥပမာကိုငါပြောခဲ့တာတဲ့မထေမြတ်ကဟုတ်လားဒီနေရာမှာဒီနွားကြီးရဲ့အပေါ်ယံအရေပြားအရေတဲ့အကိုတဲ့ဆိုတာကအဲ့ဒါပြင်မဲ့ကအာယုံ6ပါးကိုပြောတာတဲ့နော်အတွင်းကိုယ်တဲ့ကြီးဆိုတာကအဲ့ဒါအတွင်းအာယတန6ပါးဆိုတဲ့မျက်စိနာနာတရားကိုစိတ်ကိုပြောတာတဲ့အဲ့ဒီအတွင်းနဲ့အပြင်ကိုဆက်ဆက်နေတဲ့အမြီးပါတို့အကြောတို့အဆက်တို့ဆိုတာကနန္ဒီရာကဆိုတဲ့တဏှာလောဘကိုပြောတာတဲ့ဟုတ်လားအဲ့ဒါကိုဖြတ်တော့ပြစ်နိုင်တဲ့အင်မတန်ထက်လှစွာသောတာလီသားဆိုတာကအရိယာမပညာကိုပြောတာတဲ့ဥပမာဘယ်နှမျိုးပြောလိုက်တုံးသူ၄မျိုးပြောတာနော်ပြင်ဘက်ကအရေတဲကြီးရဲ့အတွင်းကိုယ်ရဲ့ဆက်ဆက်နေတဲ့သဘောရဲ့ဖြတ်တော့ပြစ်နိုင်တဲ့ဓာတ်ရဲ့ပေါ့ဟုတ်ရလားအေးအဲ့ဒါလို့အရှင်မြတ်ကဓမ္မေတ္တပေါင်းသူတော်ကောင်းတို့ဒီလောက်ပြောလိုက်တယ်ဆိုရင်ဘာကိုဆိုလိုလဲဆိုတာသိပြီးသားပဲနော်အေးအဲ့ဒီဆက်ဆက်မှုတွေကိုပြတ်တော့သွားအောင်ချက်တော့ပြစ်နိုင်တဲ့အစွမ်းရှိတာကဘာလဲအရိယာမဉ္ဇဉ်တည်းဟူသောဒါပါမဂ္ဂင်၈ပါးတည်းဟူသောဒါပါလို့နားလည်ရမှာအဲ့ဒီမှာအရှင်မြတ်ကနှမတို့တဲ့ဒီသာသနာတော်မြတ်ကြီးမှာနိဗ္ဗာန်ကိုရလို့တဲ့စိတ်နဲ့တဏှာဝိစင်းရဲကလွတ်မြောက်လို့တဲ့စိတ်နဲ့ဘုရင်မြတ်တရား၇ပါးကိုပွားများကြမယ်ဆိုလို့ရှိရင်ချမ်းသာတဲ့ချမ်းသာမှန်ကိုနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့အတောတရားကိုခန့်နိုင်မယ်လို့အရှင်မြတ်ကအဲ့လိုဟောတယ်အဲ့လိုဟောပြီးတော့ဘိက္ခုနီမတွေကလည်းသဘောကျပြီးတော့အဲ့ဒါတရားဏီကုံဆုံးပြီးတော့ပြန်လာတယ်ပေါ့ဗျာပြန်လာတော့မြတ်စွာဘုရားကြီးရောက်တော့မြတ်စွာဘုရားကစိတ္တနန္ဒကာတဲ့မနှက်ဖြံမှလည်းပဲတင်သွားပြီးတော့ဒီတရားကိုပဲဒီပုံစံတိုင်းဟောပါတဲ့နော်အခုသူသွားပြီးတော့ဟောတာကဦးဇင်းတို့ဟော14ရက်နေ့အဖိတ်နေ့ညကြီးကိုသူသွားဟောတာနောက်နေ့လာပြီနေ့ညပေါ့နော်အဲ့ဒါနောက်နေ့လာပြီနေ့ညကြတော့အရှင်မြတ်ကြီးက Tua biro hore, nam ni. Tua hore, di bongsan tang hore, di dia go, telu mujan dudu hore. Eri hale hore biyo, eri pekuni mari, aku lung ha, eri yam si jare. Aning zong to dapati menyam punyang go jare lu sore. No? Ela ujian do miya swa piaga, jena naka go, belu mengsi de suro, nana kare, meni runga. Men hole de diago, bekuni mari, na runga. Bekuni mari ya si tema, wam yau de si, wanda de si di ro si de de. Tapi me, adui jian de ga, me pi zong de bu de, solo daga. Di diana pada biro, jian yi che che piam yan, si yan che che turu, me di de bu bo solo daga. Hola, di ne, men hole de diago na biro, wam yau de si de si de, adui jian de le, pi zong doa de de. Uba ma bane du le suye, meni runga de hora go na biro. Bikuni mari ya si tema, apa ini lalu, laha, biwi wawaji mepsi debu bo, hola, apa ini ubu nega hore ne mohu beda umap si ne hola, no, di ne hore de tiaga ma, labi ne nyalu, wain wain sese aloha, pisung tuha de hede, di cekul lebe beda bong tuha kondo, dari tadi ada kudo si dapo no, tiaga de boko, tata najin amshe, di nyan tula, nain ne sore ecep. Hola, naga ujian lo lebe, di dalam ni gua kanzal lo jahre. Kapi lo leh sura, sahabu gua mengerung apa kerana, aku jila ro pihon pada ha, ti bunyel le madu, kanzaya bunyel le madu, sahara disa disa we. Kau ye kanyu nainet nyang kuadua le dapo, ti mien le siu mien tung tade nyang le kuadua le dapo. Oh ya lah, najang pihon bang tu dah kau ujian lo ajang biji ne biar, tiar nabi soye. Kau dekat caj de, kau sih tema, lain, kau piye ada surat dia mewu, mana? Caj de surat, laga caj dah mahal, tay sain lo caj dah, kau nale lo caj dah, kau net net lo caj dah. Oh ya lah, dia surat kalau betul betul surat ramai siapa, oh lah. Dua tu, tu dua ke dah kau caj bi surat kau kasa, kau net di dia mah, sesampu si ni de surat kau nale dah, oh lah. Kalau kau balut hamil, mana ya me? Tetan nabi lo, adi dia mewu, oh ya lah. Adalah besar aku pabi solusinya. Cai desa aku matawa, cai de abu aku matawa. Oh ya lah, adalah aku balu amlo. Tertertertert biro lila aku luarre. Oh ya lah, aku di dia aku beno ujenu. Dah ujenu lepas jiwa le. Tapi lama jang ini malah madan dendahara. Ajen ni kah hora le dahwe. Nau ni hora le dahwe. Tuh ajen ni rumah hora kah tiadu meyau. Nau ni hora aku nalai doma tiadu kah syahduari. Kita bantu orang tu, kau ye ini dia dia, ye nu sura kalau sekarang pula sura, betin siapa la, betin siapa le, no, dah jauh. Nada kau wara tau dah ni, begini di ni ama adik aku jolo yang apa le, memilih ari ku, jomju biro apa sih bola le, kan saja wujud ari ha, milih sura, apa sih time mu sura tuh igeli po, oh ya lah, ada aku ubah mana cene jolo le, mana cene jolo le, no, sila memilih, biza le memilih. Mitau le memilih, eri memilih tu ajaran itu campur biro apa sih lah le, miyang cama memilih sura, tapi awam cahu, hula, adalu bermesin nana leya ko situ di memilih aku, memilih tu mesin nana leya ko situ campur biro apa sih boleh le, kan saja miu miu tu di memilih aku lo nale ya, taka pernah umah bono, na umah apa le ya, memilih le memilih, bensin le memilih. Akhir ajaran le memilih, memilih le elah itu jumpa biro apa sih boleh le, ajik jama memilih soino, tapi awak macam bu, oh ya lah, ini adalah be, asyik ada anak jaga, aduh eti jama yang sura ayong coba rodi memilih jambu, oh lah, memilih do ayong itu jumpa biro apa sih boleh do, miu do senyap jen canda jen, le ubeka asal sih le, udah nadi hari ha, peni ne ma memilih sura. Lepas ni mahu sura aku nale biro, lekar malu ujinu, cang ali oswa, sip lare, buih dan ada ya kan saja dia lego, memilih ulo, tiu malu hula, lebare, eri memilih ulo, tima dale ye, cang ada duka buih dan ada tuil efe, raga lu dia, makai mene cang aku jaja, no, senyer ada duka buih dan ada tuil osiye, berikan lu dia sura, doa makai mene cang aku jaja. Ubekah wira nane tuh ilah ini be, awizan duduk yang sudah moha makai mana chanda kau yang jahat, oh ya lah. Adi memilih aku memilih ulo di je nene suin belu lu amru, di tadi betah nila adai, jauzaya. Chanda yang chanda le duduk tiba, ချင်းရဲ့ရင်လည်းချင်းရဲ့တယ်လို့သိပါဥပေက္ခဖြစ်နေရင်လည်းဥပေက္ခဖြစ်နေတယ်လို့သိပါအဲ့ဒါလို့တိနေပါများရင်ဉာဏ်ဟာမဖြစ်လာမလို့ရင့်ကျက်လာမယ်ဟိုမြတ်စွာဘုရားဟောထားတာလေးတစ်ခုခေါင်းထဲမှာဖြတ်ခနဲ့အမှတ်ရတယ်ဒုက္ခဝေဒနာကိုဒုက္ခလို့ရှုပါတဲ့မြတ်စွာဘုရားကဒုက္ခဝေဒနာကိုဒုက္ခလို့နားလေပါတဲ့ဒုက္ခဝေဒနာကိုမြားစုတယ်လို့ညောင်စုတယ်လို့အောက်မိပါတဲ့ဥပိ္ပခဝေဒနာကိုကြတော့မမြဲဘူးလို့နားလေပါတဲ့တထပသုတ်တန်ဆိုပြီးတော့ဟောထားတာရှိအဲ့ဒါမိသက်ပေါင်းသူတော်ကောင်းတို့ဒီဝေဒနာနုပ္ပတနာကမ္မထံကိုသာစီးပြန်းနေမယ်ဆိုရင်အဲ့ဒီအမြင်ဟာအလို့လို့ရလိမ့်မယ်လို့ဦးဇင်းထင်တယ်နော်ဒုက္ခဝေဒနာကိုဘယ်နဲ့ကြောင့်ဆင်းရဲတယ်လို့မြတ်စွာဘုရားကပြောရတယ်ဆိုတော့မမြဲတာကိုအကြောင်းပြုပြီးတော့ဆင်းရဲတယ်လို့ပြောရတယ်ဟိုယဟန်တစ်ပါးကမြတ်စွာဘုရားကိုမေးတာရှိမြတ်စွာဘုရားတဲ့မြတ်စွာဘုရားကဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာဆိုပြီးတော့ဝေဒနာတရားတွေကိုဟောတယ်ဘုရားတဲ့အဲ့ဒါလို့လဲဟောသေးတယ်ပြီးတော့ဝေဒနာမှန်သမျှဒုက္ခလို့လဲပြောတယ်ဘုရားတဲ့အဲ့ဒါဘယ်လိုနားလည်ရမလဲတဲ့နော်ဒုက္ခဝေဒနာလို့ကမြတ်စွာဘုရားမဟောဘူးလားဟောတယ်ပြီးတော့ဝေဒနာမှန်သမျှခံစားချက်မှန်သမျှဒုက္ခပဲလို့တလုံးနဲ့ကမဟောဘူးလားဟောတယ်အဲ့ဒါဘယ်လိုမှန်ရမလဲတဲ့အဲ့တော့မြတ်စွာဘုရားကယဟန်နဲ့ဒုက္ခလို့ပြောတာဟာဒုက္ခဝေဒနာကိုဒုက္ခလို့ပြောတာဟာမမြဲတာကိုအကြောင်းပြုပြီးတော့မမြဲလို့မို့သူ့ကိုဒုက္ခလို့ပြောတာတဲ့သဘောပေါက်ရလားနော်မမြဲလို့မို့သူ့ကိုဘယ်လိုပြောတယ်ဒုက္ခလို့ပြောတာတဲ့ခံစားရတာဆင်းရဲလို့သူ့ကိုဒုက္ခလို့ပြောတာမဟုတ်ဘူးဟုတ်ရလားအဲ့ဒီဒုက္ခဝေဒနာသည်မမြဲဘူးဆိုတဲ့အကြောင်းကြောင့်သူ့ကိုဒုက္ခလို့ပြောတာတကယ်တမ်းကဒီဒုက္ခကိုဒုက္ခလို့ပြောနေတဲ့အကြောင်းတွေကတော့အများကြီးရှိတယ်လို့ထင်တယ်နော်ဒီဒုက္ခဝေဒနာလေးကိုမှတ်မောကြလို့ပဲမဆုံးနိုင်အောင်ဒုက္ခတွေကိုရင်ဆိုင်နေကြရတယ်လို့ဒီအချက်ကိုပြောရင်ပိဋကပေါင်းသူတော်တို့ဘယ်သူညင်းနိုင်မလို့ချမ်းသာတစ်ခုမှတ်မောမှုကြောင့်ပူပူရွရွဖြစ်သမျှတို့ဒုက္ခပင်လေကျဲထက်ကျဲသည်ရွယ်တိုင်းမမြောက်နိုင်ပါတကားတဲ့နော်ချမ်းသာလိတ်နိုးနိုးနဲ့ချမ်းသာလေးကိုရှာရင်းနဲ့ဒုက္ခကြီးနဲ့ကြီးတိုးနေတာရှာတာကတော့ချမ်းသာပဲနော်အဲ့တော့ဦးဇင်းတို့ပေးတာပေါင်းသူတော်ကောင်းတို့ဟိုလေဒီဆိုတော်ဘုရားကြီးပေးတဲ့ဥမာတစ်ခုလည်းရှိတယ်။ဒုက္ခဝေဒနာဟာအလွန်ကြောက်เสียကောင်းနေတဲ့။သူကဘာနဲ့ဥမာပေးတုံးဆိုတော့ဆိုတော်ဘုရားကြီးကဟိုဈေးထဲမှာစီပင်သားရကခွေးတွေကိုခွေးလေခွေးလေနေကိုအမဲသားကိုအစိတ်ခတ်ပြီးတော့ချက်ပြီးတော့ကျွေးပြီးတော့တတ်ကြတာတွေရှိတယ်တဲ့။ဒါဆိုတော်ကြီးတို့ခက်ကရှိလို့နေမှာပေါ့ဟုတ်လား။အဲ့ဒါကိုဥမာပေးတယ်ဆရာတော်ကြီးက။အဲ့တော့ဒီအမဲသားကိုအစိတ်ခတ်ပြီးတော့ချက်ပြီးတော့ကျွေးတော့အမဲသားနံလေးဆိုတော့မှုေးကြိုင်နေတာကိုစားကျင်တာပေါ့အစိတ်ပါတယ်လို့ तू မသိဘူးလေဟုတ်လားအဲ့တော့ဒီခွေးကဘာဖြစ်လိုက်တော့စားပြလိုက်ကြရောစားပြတော့ပြီးတော့အစိတ်ကြောင့်သေရောအဲ့တော့တကယ်လို့သာဒီဟာကအမဲသားမဟုတ်ဘူးအစိတ်သုံးကြီးဆိုရင်ဒီခွေးကစားမလားမစားဘူးဒီအမဲသားပါလို့သာနေစားရတာအဲ့တော့စတော်ကြီးကဘယ်လိုပြောလဲဆိုတော့ပြောတာကတော့တော်တော်ပြောင်ပြောက်ပါတယ်နော်ကြောက်ခဲကိုအစိတ်ခတ်ပြီးချက်ကျွေးမယ်ဆိုရင်ဘယ်ခွေးမှစားမှာမဟုတ်ပါဘူးတဲ့ဆိုလိုတာကဟုတ်ရလားဆိုလိုတာကဒီဒုက္ခဆိုတာလေးပါနေလို့ဒုက္ခဆိုတာတွေ့ရအဲ့တော့ဒုက္ခဟာဒုက္ခတွေ့ဖို့အတွက်အကြီးအကျယ်ဖြာယောင်းတွေးဆောင်လာတဲ့ကောင်ပဲသူတွေးဆောင်ဖြာယောင်းတာကိုခံရလို့ဒုက္ခနဲ့တွေ့ရတာအဲ့တော့ဒုက္ခကိုလိုချင်လို့တာလျင်ဒုက္ခနဲ့တွေ့ကြရတာအစကဒုက္ခကိုမလိုချင်ဘူးဆိုရင်ဒုက္ခတွေ့ကြရအကြောင်းမရှိဘူးဒါအချင်းချင်းပြောတာနော်ဒါကြောင့်ပြည့်တတ်ပေါင်းသူတော်ကောင်းတို့ကိုယ်ဘဝမှာအဆင်မပြေတဲ့ဒုက္ခတွေစိတ်ဆင်းရဲမှုတော်တော်များများတွေ့ပြီဆိုလို့ရှိရင်နော်ဒုက္ခလေးကိုမမှီတဲ့လက်ချက်ပဲဆိုတာလေးကိုနားလည်လို့မလိုဘူးလားလိုတာပေါ့ဒါဒုက္ခဝေဒနာဟာဒုက္ခတွေကိုဖြစ်စေတတ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒါဦးဇင်းတို့စိတ်ထဲပေါ်တာလေးကိုပြောတာပါမြတ်စွာဘုရားဟောတာကတော့နော်မမြဲလို့မို့ဒုက္ခဝေဒနာကိုဒုက္ခလို့ဟောတာပါလို့မြတ်စွာဘုရားကတော့အဲ့ဒါလို့ဟောတာပါဟုတ်ရလားဒါကြောင့်ပြည့်တတ်ပေါင်းသူတော်ကောင်းတို့ဝေဒနာတရားတွေနဲ့ပတ်သက်ပြီးတော့မမှန်ကန်ကန်သိမြင်နားလည်ဖို့အတွက်ဝေဒနာနုပ္ပတနာသတိပဋ္ဌာန်ကမ္မထံကိုစီးပြန်းကြဖို့မလိုဘူးလားအေးအဲ့ဒါကလည်းပဲစကားအရာပြောနေလို့သာခန့်ခန့်ညာညာဖြစ်နေတာနော်အမှန်ကပါလေဆင်းရဲရင်ဆင်းရဲတယ်လို့သိပါချမ်းသာရင်ချမ်းသာတယ်လို့သိပါဥပိ္ပခဖြစ်နေရင်လည်းဥပိ္ပခဖြစ်တယ်လို့သိပါနော်အဲ့ဒါလိုပြောလိုက်တော့လွယ်မသွားဘူးလားဗျာအေးမြတ်စွာဘုရားကနားမလည်နိုင်တာကြီးကိုဟောပါမလားဒါစဉ်းစားရရှိတယ်နော်တကယ်ကြီးမိုင်များဟုတ်ရလားဒါကြောင့်ပေးတဲ့ပေါင်းသူတော်ကတော့ဒီကနေ့ဦးရှင်တို့ဝေဒနာနဲ့ပတ်သက်ပြီးတော့ထိုထိုသုတ်တံဒေသနာအသေးသေးကိုနောက်ကောင်းတဲ့ပေါ်တာလေးတွေရောမှတ်ထားတာလေးတွေရောဒါဦးရှင်တို့ပြောလိုက်ပါလေဟုတ်ရလားအဲ့ဒါဦးရှင်တို့တရားဟောတာလည်းပဲတနာရီနဲ့15မိနစ်တောင်နည်းနည်းကျော်သွားပြီနော်ဒါကြောင့်ပေးတဲ့ပေါင်းသူတော်ကတော့ဒီကနေ့ တရားရဲ့တတိယပိုင်းအနေနဲ့တကြောင်ဒီတော်လံဟုတ်ရလားဘယ်ကိုရောက်ရှိတဲ့တကြောင်ဒီတော်လံလဲဗျာအကျိုးကျေးဇူးခုနှစ်ပါးကိုရရှိနိုင်တဲ့တကြောင်ဒီတော်လံဟုတ်ရလားအဲ့အဲ့ဒီတကြောင်ဒီတော်လံကကာယ ानु ဘဒနာသတိပဋ္ဌာန်ဝေဒနာ ानु ဘဒနာသတိပဋ္ဌာန်စိတ္တ ानु ဘဒနာသတိပဋ္ဌာန်ဓမ္မ ानु ဘဒနာသတိပဋ္ဌာန်အဲ့ဒါမနေ့ကကာယ ानु ဗဒံပေါ့နော်ဒါကြောင့်ဒီကနေ့ဝေဒနာတွေနဲ့ပတ်သက်ပြီးတော့ပေးတဲ့ဘောင်သူတော်ကောင်းတို့ဦးဇင်းတို့အကျေတဝန့်အချင်းယူပြီးတော့ဒါပြောလိုက်ပါတယ်ပေးတဲ့ဘောင်သူတော်ကောင်းတို့ဒီမိမိရဲ့ခန္ဓာမှာအကြောင်းအားလျော်စွာဖြစ်ပေါ်လာတဲ့ဆင်းရဲတဲ့ဝေဒနာချမ်းသာတဲ့ဝေဒနာအလေအလတ်ဝေဒနာဝေဒနာတရားတွေဖြစ်တိုင်းဖြစ်တိုင်းခံစားချက်တွေဖြစ်တိုင်းဖြစ်တိုင်းအမှန်အတိုင်းတိတိတိ လို့ဦးဇင်းတို့ဆန္ဒပြုပြီးတော့မေတ္တာပို့ပြီးတော့အဆုံးတက်ကြရအောင်နော်ဘဝတုတဗ္ဗမင်္ဂလရခန္တုတဗ္ဗဒေဝတာတဗ္ဗဗုဒ္ဓနုဘာဝိနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလရခန္တုတဗ္ဗဒေဝတာတဗ္ဗဓမ္မနုဘာဝိနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလရခန္တုတဗ္ဗဒေဝတာတဗ္ဗတံဃာနုဘာဝိနတရာဒုက္ခိဝန္တုတိဒေတုံမင်္ဂန်တင်တရားနာပိသပေါင်းသူတော်ကောင်းတို့သာတာအလုံးသောတတဝအနန္တတို့အားသဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းဆိုသည်မြတ်မင်္ဂလာဝဝတိဘဝတို့ကောင်းစွာမသိဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြဉ်နေကြကုန်သောနတ်မိမိတို့ဤမှာစောင့်ကြဉ်နေကြကုန်သောနတ်မိမိတို့သာသနာမိမိတို့ကမ္ဘာမှာစောင့်ကြဉ်နေကြကုန်သောနာမည်နှကောင်းနာပေါင်းတို့ကလည်းပဲရက္ခဏတို့ကောင်းစွာမသိဆောင်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓနုဘာဝေနကိင္ဃဝါလူသေးစုမကပွင့်တော်မူကြတယ်သို့သောဒါဘာဘုရားရှင်ကိုယ်တော်မြတ်တို့ရဲ့တကောတည်သောအနုဘောတော်တို့ကြောင့်၎င်းသဗ္ဗဓမ္မနုဘာဝေနမေလီရန်ဖူလီတော်နိဗ္ဗာန်ပရိယတိဟုဆိုသောဆေရန်တော်တရားတော်မြတ်တို့ရဲ့တကောတည်သောအနုဘောတော်တို့ကြောင့်၎င်းသဗ္ဗတံဃာနုဘာဝေနဘဂတံလေးယောက်ပလတံလေးယောက်ဆိုသောရှင်ယောတော်ရိယသံဃာရှင်မြတ်တို့နှင့်တကားတိလကုံသမာတိကုံပညာကုံတို့နှင့်ပြည့်စုံတော်မူကြတဲ့သမုဒိသံဃာအရှင်ကောင်းအရှင်မြတ်ပေါင်းတို့ရဲ့တကုတ်တေဇောအနုဘောတော်တို့ကြောင့်၎င်းတရားနေယောညပါဘေကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခီကိုစိတ်နှပြချမ်းမှာချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း